Welcome to the Voice of America in Burmese.
Singala mena kemashin VOA American tan ye 2020 khu ne mala 10 ye ni photo hune mena khin season ni go American Pirang Zoo Washington DC myo ro ga ni sa tin thau lin pe ni ba bi shin. Line do meter 32-40-48 do ga ni phan yu na sin nai ma de. Chama mya de sin aw ma shin.ဒီကနေ့မနေ့နောက်ဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဆက်အနာသိနာတလားကျော်ရှိနေပြီဖြစ်ပေမဲ့မနေ့တုန်းကအထီးနိုင်ငံတဝမ်းမှာဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေပါတယ
်။ဒီနေ့ကတော့စစ်တပ်ကပထမဆုံးပါလာတာပေါ့နော်။ဟိုလာပြီးတော့မှဒါစစ်တပ်လာနေမှာပဲပထမဆုံးဖြုတ်ခွင်းခိုင်းရပါပြီ။ဟိုကမြေယူကုန်းတုံးတယ်ပြီးတော့ဟိုကတနတ်အစ်စ်တုံးတယ်။
ချင်းပြည်နယ်မုံညင်းမြို့ဆန္ဒပြပွဲမှာပါဝင်သူဒေသခံတူပြောတာပါ။ဒီတဲ့နဲ့အတူ CRPH နဲ့အပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့ American အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောလိုက်တဲ့အကြောင်းမြန်မာပြည်သူတွေနဲ့တသားတည်းရှိနေတယ်ဆိုတော့မြန်မာစပုံးအွန်လိုင်းအဆင်နဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းဆောင်းပါးကောက်နှုတ်ချက်ကိုထုတ်လွှင့်ပေးဖို့ရှိတယ်လို့အပတ်စဉ်ကနအင်္ဂါညဆွေးနွေးပွဲအစီအစဉ်မှာတော့တနင်္လာနေ့ညတုန်းကရန်ကုန်မြို့စမ်းကြောင်းမြို့နယ်ဖြိုခွဲမှုဖြစ်စဉ်အတွင်းမှာကိုတိုင်ကူညီခဲ့တဲ့ဒေသခံတဦးနဲ့ဆွေးနွေးမေးမြန်းထားတာကိုလည်းတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ပိုင်းတွင်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်တဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင
်။မြန်မာနိုင်ငံမှာတနစ်တာအရေးပေါ်အခြေအနေနဲ့စစ်အာဏာသိမ်းပြီးနောက်38ရက်မြောက်နေ့မတ်လ9ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြပွဲတွေအရှင်ကောင်းနေစေဖြစ်တယ်လို့အလို့မစင်မဲ့အာဏာဖီဆန်ကြတဲ့အစိုးရဝန်ထမ်းတွေလည်းအများအပြားရှိပါတယ်နိုင်ငံတော်ကလမ်းပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကမျက်ရည်ယိုဖုံးတွေရာဘာကြီးစံတွေအပြင်ချီအစ်စ်အုံပြူပစ်ခတ်ဖြိုခွင်းနေတဲ့တစ်ဖက်မှာဆန္ဒပြသူတွေဘက်ကလည်းကိုယ်တိုင်ဖန်တီးထားတဲ့ဒိုင်းတွေဒန်းငွေကမျက်နှာဖုံးတွေလိုအကာအကွယ်တွေနဲ့ငြိမ်ငြိမ်ချမ်းချမ်းဆက်လက်ဆန္ဒပြနေကြပါတယ်ကချင်ပြည်နယ်မိုးညင်းမှာစစ်သားရဲနဲ့အရဲဝတ်အရာရှိတွေကဆန္ဒပြသူတွေကိုမျက်ရည်ယိုဖုံးနဲ့ပစ်ခွဲတနက်ပြစ်လူစုခွဲပါတယ်အချုပ်ကားတစ်စင်းနဲ့လုံခြုံရေးတပ်ဖွဲ့တွေကဆန္ဒပြသူတွေနောက်ကိုလိုက်နေတာကိုလည်းတွေ့ရပါတယ်တနင်္သာရီတိုင်းဘိတ်မြို့မှာတော့အများစုအမျိုးသမီးတွေပါတဲ့ဒါဇင်နဲ့ချီတဲ့လူတွေရက်ွက်တစ်ခုမှရက်ထားတဲ့စစ်ကားပေါ်ကိုတက်နေကြတာမြင်စားရပြီးအနီးမှာတော့စစ်သားနဲ့ရဲတချို့ရက်နေတာကိုတွေ့ပါတယ်ကရားပြည်နယ်လွိုက်ကော်ကဆန္ဒပြပွဲကိုလည်းမျက်ရည်ယိုဖုံးနဲ့ပြစ်ခတ်ဖြုတ်ခွဲပါတယ်။ရန်ကုန်မန္တလေးဒဝဲမြစ်ကြီးနားမြို့တွေအပါအဝင်နိုင်ငံတော်မြို့တွေနယ်တွေမှာပုံစံမျိုးစုံနဲ့လမ်းပေါ်ထွက်ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပါတယ်။အာဏာသိမ်းစစ်တပ်ရဲ့အုပ်ချုပ်မှုကောင်စီကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲနေဆဲဖြစ်တယ်လို့နေကင်းမာရောညပိုင်းမှာပါစစ်တပ်ကအဖမ်းဆီးတွေလည်းတိုးလာနေပါတယ်။ဖန်စီထားသူတွေကိုဘယ်မှာထိမ့်သိမ်းထားတယ်လဲမသိရသလိုဖန်ခံထားရသူတွေရဲ့အသက်အန္တရာယ်လဲစိုးရိမ်နေကြရပါတယ်။မလ၈ရက်နေ့ညကလက်နက်ကင်လုံခြုံရေးတွေဖန်သွားတဲ့စုအသက်မွေးဝမ်းကြောင်းတိတ်ပန်တာဝန်ခံဥဆောင်မြက်လင်းတည်ဆုံးခဲ့ပြီးဗုဒ္ဓဦးနေ့မှာရုပ်အလောင်းထုတ်ယူခွင့်ရမယ်အကြောင်းလဲမိသားစုနဲ့နီးစပ်သူတွေကပြောပါတယ်ရှင်။နာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကသတင်းထုတ်ခွင့်ပိတ်ပင်ကြောင်းကြေညာခံရပေမဲ့လေ DPP Democratic မြန်မာအသံမင်းစီမမြန်မာနောက်နဲ့ခေတ်သစ်မီဒီယာတွေဟာမူလအတိုင်းသတင်းလုပ်ငန်းတွေဆက်လက်ဆောင်ရွက်ကြပါတယ်။သတင်းထုတ်လွှင့်မှုရုပ်သိမ်းကြောင်းကြေညာပြီးနောက်တစ်နေ့မှာပဲရန်ကုန်မြို့တန်လျင်ကမင်းစီမသတင်းဌာနရုံးတစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်စီးနှင်းခဲ့တယ်လို့ကမာရွတ်သတင်းဌာနရုံးကလည်းဝင်ရောက်စီးနှင်းရှာဖွေပြီးအေရီဒါချုပ်ဦးမောင်မောင်ထွေးခေါ်ဦးနေတန်မောင်နဲ့သတင်းဌာနတွဲဖက်တီထောင်သူဦးဟန်တာငိမ့်တို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးရုံးကပစ္စည်းတချို့လည်းသိမ်းဆည်းသွားတဲ့အကြောင်းပြည်တွင်းသတင်းတွေကဖော်ပြပါတယ်ဆီယနာဒိန်ဆန့်ကျင်ဆန္ဒပြသတင်းတွေရယူမှုအတွင်းအကြမ်းဖက်ဖမ်းဆီးခံရတဲ့သတင်းထောက်တွေလည်းရှိပါတယ်။တနင်္လာနေ့ကသတင်းထုတ်လုပ်ခွင့်ရပ်ဆိုင်းကြောင်းကြေညာခံရတဲ့ပြည်တွင်းသတင်းဌာန၅ခုထဲမှာ17 News ကတော့အင်္ဂါနေ့မှာသတင်းထုတ်တာမတွေ့ရပါဘူးရှင်။ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလွှတ်ပေးရေးတနင်္လာနေ့ကကြေညာခဲ့တဲ့ဗြိတိန်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနထံပြောင်းရွှေ့မိတ်ထုတ်ကြောင်းမြန်မာစစ်တပ်ရဲ့မျှဝေရုပ်တံကအင်ကာနေ့မှာထုတ်လွှင့်သွားပါတယ်
။တပ်အမတ်ကြီးဦးကျော်စွာမင်းသည်ဗီအက်ထားသည့်တာဝန်ဝတ္တရားများနှင့်အညီဆောင်ရွက်ခဲ့ခြင်းမရှိသည့်အတွက်၎င်းအားယနေ့9ရက်3လ2021ရဲ့နေ့တွင်နိုင်ငံဆိုင်ဝန်ကြီးဌာနသို့ပြောင်းရွှေ့မိတ်ထုတ်ပြန်လျက်ခေါ်ယူထားပြီးဖြစ်ပါကြောင်းအသိပေးဖော်ပြအပ်ပါသည်
ဗြိတိန်ဆိုင်ရာမြန်မာတမ္မတ်ကြီးဦးကျော်စွာမင်းကတမ္မတ်ကြီးအဖြစ်ဒေါက်ဆန်းစုကြည်ကခန့်အပ်ထားတာဖြစ်သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်မှုကိုခံယူဆဲဖြစ်ကြောင်းတင်းနယ်လာနေ့ကကြေညာခဲ့တာပါအနာဒိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့တမ္မတ်ကြီးကသူ့သဘောနဲ့သူကြီးညာထားတာဖြစ်ကြောင်းဖော်ပြထားတဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြီးညာချက်ကိုစစ်တပ်ပိုင်းညဝရီရုပ်သံမှာဖတ်ပြသွားပါတယ်။ဗြိတိန်ဆိုင်ရာမြန်မာတမ္မတ်ကြီးဘက်ကတော့ဒီအပေါ်မှာတုံ့ပြန်ချက်မရှိသေးပါဘူး။နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ကိုဆက်လက်ခံယူဆဲဖြစ်ကြောင်းတနင်္လာနေ့ကတမ္မတ်ကြီးဦးကျော်စွာမင်းကြီးညာခဲ့တဲ့ကိစ္စကိုတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနီရော့ကတတိပြောင်မြောက်တဲ့လောက်ရာအဖြစ်ချီးကျူးဂုဏ်ပြုပါတယ်။တချိန်တည်းမှာပဲနေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကိုအရက်ဝယ်လူ6ဦးကရုံးချုပ်ထိလာဖမ်းသွားတဲ့အကြောင်းမျက်မြင်တွေ့သူက VOA ကိုပြောပါတယ်တရုတ်ဓာတ်ငွေပိုက်လိုင်းကိစ္စဆွေးနွေးမှုပေါက်ကြားမှုတန်တရားနဲ့ဖမ်းဆီးတာဖြစ်နိုင်တဲ့အကြောင်းလဲခန့်မှန်းပြောဆိုပါတယ်ရှင်မြန်မာစစ်တပ်ကကိုယ့်ရဲ့ပြည်သူတွေအပေါ်မှာတည်ကြည်တံရရစေတဲ့အထိဆက်လက်အင်အားသုံးနေတာဟာဆက်ဆုပ်ယွန်းရှားစရာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်အနေနဲ့အစွမ်းကုန်ထိန်းသိမ်းနေရှိဖို့ဆက်ပြီးတိုက်တွန်းကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာပါ
It's just another indication of the military's complete disregard forfor the people of Burma
ဒီအပိုင်းတွေတွင်တွေ့ရတဲ့ပိုးပြီးတော့ပြင်းထန်လာတဲ့အကြမ်းဖက်မှုတွေဟာဆိုရင်စစ်တပ်ဟာမြန်မာပြည်သူတွေကိုလုံးဝဂရုမစိုက်တဲ့တာရကတစ်ခုဖြစ်ပါတယ်ဒါဟာလက်တင်ခံနိုင်စရာမရှိပါဘူးအမေရိကန်ပြည်ထောင်စုဘက်ကတာဝန်ရှိသူတွေတာဝန်ခံရေးဆက်လက်ဆောင်ရွက်မယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကပြောဆိုခဲ့တာပါမြန်မာပြည်သူတွေဟာသူတို့ဆန္ဒကိုတညီတညွတ်ထဲလမ်းပေါ်ထွက်ပြီးငြင်းကြမ်းစွာဆန္ဒပြတောင်းဆိုနေကြတာနဲ့အတူပဲလုံခြုံရေးအဖွဲ့တွေဘက်ကလည်းလွတ်လပ်စွာစုဝေးဆန္ဒပြခွင့်အပါအဝင်လူ့အခွင့်အရေးကိုလေးစားလိုက်နာပြီးငြင်းကြမ်းစွာတုံ့ပြန်ကင်တွယ်ဖို့အမေရိကန်ကတောင်းဆိုကြောင်းလဲပြောခွင့်ရကပြောဆိုသွားပါတယ်ရှင်မြန်မာဆင်အာနာတိတ်မှုအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးအမှုချုပ်ရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘာဂနာကတန်တမာရင်းနဲ့ဆက်လက်ကြိုးပမ်းနေပါတယ်
။ On Myanmar just want to update you on the activities of our special envoy Christine Schragner.
ကုလသမဂ္ဂအထူးအမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ်ရှနာဘာဂနာကမြန်မာနဲ့အင်းကြီးချင်းတွေအပါအဝင်ဒေတာရင်းကနိုင်ငံတွေနဲ့ဆက်သွယ်ဆောင်ရွက်နေပြီးဒေတာရင်းကိုတွက်ရောက်နိုင်ရေးဆွေးနွေးနေကြောင်းကုလသမဂ္ဂအထူးအမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျေရစ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆီယနာတိတ်မှုကိုယတိပြတ်ရှုတ်ချက်ထားတဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကမြန်မာစစ်တပ်အနေနဲ့အာဏာသိမ်းထားတာကိုနောက်ကျောင်းပြန်လည်ပြီးဒီမိုကရေစီလမ်းကိုပြန်လျှောက်ဖို့တိုက်တွန်းနေတာပါ
တဲ့မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ58 kHz 6159ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကဗုဒ္ဓဦးနဲ့မနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တက်ကွေးဝန်ရလက်တွေရာ Pfizer BioNTech ကာကွယ်ဆေးရာမကြာသေးမီကဘရာဇီးနိုင်ငံမှာတွေ့ရှိခဲ့ရတဲ့ကူးစက်ပြန့်နှံ့လွယ်တဲ့ကိုရိုနာဗိုင်းရပ်စ်မျိုးကွဲကိုရောဗာသက်သာစေတယ်လို့ဖော်ပြထားပါတယ်။ Pfizer ရဲ့သိပ္ပံပညာရှင်တွေနဲ့ Texas တက္ကသိုလ်ကပညာရှင်တွေကကာကွယ်ဆေးထိုးထားသူတွေရဲ့သွေးနမူနာနဲ့ P1 လို့အမည်ပေးထားတဲ့မျိုးကွဲဗိုင်းရပ်စ်ကိုပေါင်းစပ်ခဲ့ကြတာဖြစ်ပါတယ်။ဘရာဇီးမျိုးကွဲဗိုင်းရပ်စ်ကိုတိုက်ခိုက်ဖို့အကြံဖျင်းအပြည့်ဒီကာကွယ်ဆေးကအာနိသင်ရှိတာကိုလည်းပညာရှင်တွေကတွေ့ရှိခဲ့ကြပါတယ်။တက်ကွဲကန်ရလက်တွေကိုလည်း New England Journal မှာတင်လာနေကဖော်ပြခဲ့ကြပါတယ်။ ခြားနောက်ထပ်ကာကွယ်ဆေးစံရဖြစ်ပေါ်ထူထပ်မှုအနေနဲ့ရုရှားကျော်ရောနောက်ခံ RDIF ကဆွစ်ဇာလန်ခြေစိုက်စီးဝါကုမ္ပဏီတစ်ခုဖြစ်တဲ့ EDNI နဲ့ပူးပေါင်းပြီးရုရှားထုတ်ကာကွယ်ဆေး Sputnik 5 ကိုဥရောပတစ်လွှာမှအမြောက်အများထုတ်လုပ်ဖို့လက်မှတ်ရေးထိုးခဲ့ပါတယ်။ Sputnik 5ဟာလိလသုံးသပ်မှုမပြီးဆုံးသေးတာမို့ဥရောပသမဂ္ဂကတော့အဖွဲ့ဝင်နိုင်ငံတွေကိုဝယ်ယူခြင်းမပြုဖို့သတိပေးထားပါတယ်။အမေရိကန်နိုင်ငံမှာတော့လူထုအနေနဲ့ကာကွယ်ဆေးတွေပိုမိုပြီးရရှိလာတာမို့ဘိုင်ဒန်ဆိုအနေနဲ့ခီးသွွာလာမှုတွေအတွက် COVID-19 ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြသဖို့အဆင့်တန်းတွေကိုတတ်မှတ်ပေးဖို့လေကြောင်းလိုင်းတွေကတိုက်တွန်းနေပါတယ်။နိုင်ငံတော်တော်များများနဲ့အဖွဲ့အစည်းတော်တော်များများမှာတော့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတက်တွေကိုနိုင်ငံကူးလက်မှတ်ပြအသုံးပြုဖို့လှုပ်ဆောင်နေကြပြီဖြစ်ပါတယ်။သမရဂျိုးဘန်နိုင်ရဲ့ဒေါ်လာ 1.9 ဘီလီယံသုံးစွဲမဲ့ကိုရိုနာကာလထောက်ပံ့ရေးအစီအစဉ်ကိုအထက်လွှတ်တော်ကခွင့်ပြုပြီးနောက်အောက်လွှတ်တော်အနေနဲ့နောက်ဆုံးမဲကွဲဆုံးဖြတ်ဖို့နီးကပ်နေပြီဖြစ်ပါတယ်။ဒီအစီအစဉ်မှာအမေရိကန်မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုငွေကြေးထောက်ပံ့ပေးဖို့ပုံစံရေးဆွဲထားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆိုးဝါးလက်မှတ်ရေးထိုးနိုင်ဖို့အတွက်ဒီမိုကရက်တစ်လွှမ်းမိုးထားတဲ့အောက်လွှတ်တော်ကလာမယ့်ဗုဒ္ဓဦးနေ့အစောပိုင်းမှာမဲကွဲဆုံးဖြတ်ဖို့ရှိပါတယ်။ဒါဟာသူ့ရဲ့နှစ်လတာသမ္မတသက်တမ်းအတွင်းအဓိကကျတဲ့ဥပဒေပြူအောင်ပွဲတစ်ရက်လည်းဖြစ်ပါတယ်။ရုံးလုံးငန်းသဘောများသာဖြစ်ပေမဲ့မြန်နိုင်သမျှမြန်မြန်မဲပြီးမှဖြစ်တယ်လို့ဒုတိယလွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမျိုးသမီးမက်ကက်သရင်းကလပ်က CNN သတင်းထံကိုပြောဆိုသွားပါတယ်။အော်လွှတ်တော်အနေနဲ့အခုကမှအထက်လွှတ်တော်ကအတည်ပြုပြီးသားဥပဒေကိုအပြောင်းလဲစုံတရာမရှိဘဲအတည်ပြုဖို့ရှိနေတာပါ။သမ္မတရဲ့အစီအစဉ်မှာဝင်ငွေအမြင့်ဆုံးတွေကလွဲလို့လူအလုံးဒေါ်လာ1400တန်ချက်လက်မှတ်တွေကိုပေးဖို့ပါဝင်ပြီးကလင်းငယ်တွေရဲ့အသက်အရွယ်ကိုလိုက်ပြီးဒေါ်လာ3000သို့မဟုတ် 3600 ပေးဖို့ပါဝင်ပါတယ်။အလုံးလက်မှတ်တွေအနေနဲ့လည်းတစ်ပတ်ကိုဒေါ်လာ300ကိုစက်တင်ဘာလအစောပိုင်းအထိဆက်လက်ရရှိစေမှာဖြစ်ပါတယ်။84နှစ်အရွယ်ရှိပြီဖြစ်တဲ့ပုတ်ဟမ်မင်းကြီးဖရန်စစ်ဟာအီရတ်နိုင်ငံကိုတိုင်းလာတွေကလက်ပတ်ရောက်ရှိခဲ့ပြီးနိုင်ငံရေးနဲ့ဘာသာရေးကောင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်
။ Solo vi confesso che in questo viaggio mi sono stancato molto di più che negli altri.
ကျွန်တော်မိုဆူမြို့ကဖြတ်စည်းခံရတဲ့ခရစ်စတန်ဘုရားကျောင်းတစ်ခုရဲ့ရှေ့ကိုရောက်ရှိတက်လိုက်ချိန်မှာပြောစရာစကားလုံးမရှိတော့ပါဘူး။မယုံနိုင်စရာပါ။တကယ်ကိုမယုံနိုင်စရာကြီးပါ။ဒီဘုရားကျောင်းတွေမဟုတ်ပါဘူး။မိုးဆူမျိုးကတခြားခရစ်စတန်ဘုရားကျောင်းတွေလည်းဖြတ်စည်းခံရတာပါ။အိုက်ဇစ်တွေသဘောမတူကြလဲဖြစ်ကောင်းဖြစ်ခဲ့မှာပါ။လူသားရဲ့ရဆက်ကြံကြုံမှုကမယုံနိုင်အောင်ပါပဲလို့ပုပ်ဟန်မင်းကြီးဖရန်စစ်ကပြောဆိုသွားတာပါ။သုံးရကြခီးစဉ်တွင်စစ်ကြောက်ဖြတ်စည်းခဲ့ရတဲ့ဘာသာရေးမျိုးတော်ဖြစ်တဲ့မိုးဆူမျိုးအပါအဝင်မျိုးကြီးတော်တော်များခီးဆက်နေတာလည်းဖြစ်ပါတယ်။တိုင်းပြည်ရဲ့ဘာသာရေးမျိုးတော်ဖြစ်တဲ့နဂျက်မှာအီရတ်နဲ့အခြားနိုင်ငံတွေရဲ့ရှီယာဘာသာရေးကောင်းဆောင်အဖြစ်ကြည်ကြဲပြန့်ပြန့်လက်ခံထားတဲ့အယာတိုလာအလီအယ်ဆစ်စတန်နဲ့လည်းတူတခြားတွေ့ဆုံခဲ့တာပါ။ဘာသာရေးရအတူရှင်တွဲနေထိုင်မှုပြရုပ်ဖြင့်ဒီအစည်းအဝေးကိုကြည်ကြဲပြန့်ပြန့်ဖော်ပြကြရမှာအီရတ်ဆိုအားကမတ်လ6ရက်နေ့ကိုတိခတ်ခြင်းတရားနဲ့အတူရှင်တွဲနေထိုင်ခြင်းအမျိုးသားနေ့အဖြစ်ကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့လွန်ခဲ့တဲ့7နှစ်ကတာလီဘန်တွေဖောက်ခွဲဖျက်ဆီးခဲ့တဲ့တိုင်းပြည်ရဲ့နာမည်ကြီးဗုဒ္ဓရုပ်ထုကိုသုံးဘက်မြင်ပုံရိပ်အဖြစ်ပြန်လည်တွေ့မြင်နိုင်ပါပြီ။အာဖဂန်လယ်ပိုင်းဘမီယန်တောင်ကြားမှာတည်ရှိတဲ့နာမည်ကြီးဗုဒ္ဓရုပ်ထုကိုတာလီဘန်တွေက2001ခုနှစ်ကဖျက်ဆီးလိုက်ခြင်းကိုအမှန်ရစေတဲ့အခမ်းအနားမှာပြသခဲ့တာဖြစ်ပါတယ်။ဒီလိုဖြစ်ပျက်ခဲ့တဲ့ဆိုးရွားတဲ့ရာဇဝမှုကိုကျွန်တော်တို့မမေ့စေချင်လို့ဒီပွဲကိုလိုရတာဖြစ်ကြောင်းဗုဒ္ဓနဲ့တညတာပွဲမှာစီစဉ်သူတူဦးဖြစ်တဲ့ဇာဟာရာဟူစနီကပြောပါတယ်။တာလီဘန်တွေကသူတို့ရဲ့တူတောင်းတဲ့ကာလတွေအတွင်းရာဇဝနဲ့ချီတဲ့ရုပ်ထုတွေကိုဖောက်ခွဲဖျက်ဆီးခဲ့တာမို့နိုင်ငံတကာရဲ့ပြင်းထန်တဲ့ဝေဖန်မှုကိုခံခဲ့ရပါတယ်။အသက်29နှစ်အရွယ်လယ်သမားတူဦးဖြစ်တဲ့ဂူလမ်ဆက်ကီကတော့အခုလိုပြောပါတယ်။
ချက်ခါတယ်မန်ဒေတရောမတ်ဒေဘတာချက်ခါတယ်မာဒမဇီမဆလမ်နီယမတူရစ်နီယမဒါစတမမကိရှဝရော
ဒီဗုဒ္ဓယုတ်ထုတွေဟာလူတွေအတွက်ဝင်ငွေအရင်းမြစ်တစ်ခုဖြစ်ပါတယ်ကဘာလုံးကခီးသွွားတွေလာကြတာပါဟိုတယ်တွေဈေးဆိုင်တွေတည်ယူပို့ဆောင်ရေးတွေအားလုံးဗုဒ္ဓစီကအကျိုးမြတ်တွေရကြပါတယ်ဗမီယန်ဒေတာရဲ့သမိုင်းဝင်အဆောက်အဦတွေဖြည့်ဆည်းခံလိုက်ရတယ်လို့ဒီကဘာလုံးကသိသွားတော့ခီးသွွားဦးရေရောကြသွားပါတယ
်
ပေါ်ဒူးနေမနေ့ပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်တင်ကြီးထိုင်းနေကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင်။အခုတော့သတင်းလွှာရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတင်ပြပေးချင်တာကတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာတလားကြော်လာပြီမဲ့မနေ့ကအထိနိုင်ငံတဝန်းမှာဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေသေးတဲ့အကြောင်းကိုပြောပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံတဝန်စစ်အာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုလူညုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲဖျက်ဆီးတာမျိုးတွေရက်ဆက်ရှိနေပြီးမယ်လေနိုင်ငံတဝန်မှာဆန္ဒပြသူတွေဟာဆက်လက်ချီတက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်မနေ့ကကချင်ပြည်နယ်မိုးညင်းမြို့မှာဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ကြည်အစ်စ်ထိမှန်ဒဏ်ရာရသူရှိခဲ့တယ်လို့မိုးညင်းမြို့ဆန္ဒပြပွဲမှာပါဝင်တဲ့ဒေသခံတူဦးက VOE ကိုပြောပါတယ
်ဒီနေ့ဆန္ဒပြပွဲကတော့အဲဟို
တက်ကောရေဒီနေ့ကတော့စစ်တက်ကပထမဆုံးပါလာတာပေါ့နော်ဟိုလာပြီးတော့မှစစ်တက်လာနေမှာပဲပထမဆုံးဖြုတ်ခွင့်ခံရပါပြီဟိုကမြေယူပုံတုံးတယ်ပြီးတော့ဟိုကအဲတနတ်အစစ်တုံးတယ်ပြီးတော့ရောဘာကြီးတုံးတယ်အဲတိကျတဲ့ရရောဘာကြီးကြီးရတယောက်တနတ်ကြီးအစစ်ကြီးရတယောက်ပေါ့နော်လူစုခွဲပြီးတော့လဲဒါလိုက်ထန်းတာတွေရှိရပေါ့နော်အိမ်မိုင်လိုက်ခုနေရဲ့ဟိုဘက်တစ်ဘက်ပိတ်ပြီးတော့မှထန်းတာတွေတော့ရှိရပြီ
မိုးညင်းမှာလူအင်အား400ဝန်းကျင်စုစည်းဆန္ဒပြခဲ့တာဖြစ်ပြီးဆန္ဒပြသူ2ဦးကိုလည်းဖမ်းဆီးသွားတယ်လို့ဆိုပါတယ်။တနင်္လာနေ့ကလည်းမြစ်ကြီးနားမှာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဥကောင်းကိုကြီးမှန်ပြီးတော့2ဦးသေဆုံးခဲ့ပါတယ်။တနင်္သာရီတိုင်းဘိမ်းမြို့မှာမနေ့တုန်းကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။အင်အားအလုံးရင်းနဲ့အင်စည်းကားတွေနဲ့လာပြီးတော့ဖြိုခွင်းခဲ့တာဖြစ်တယ်လို့ဘိမ်းမြို့ဆန္ဒပြပွဲမှာပါဝင်သူ2ဦးကအခုလိုပြောပါတယ်။
ဒီနေ့ဘိတ်မှာဆန္ဒပြတဲ့ရှင်တွေကအလုံးဖြူခွဲကြရတယ်မနေ့ပိုင်းမှာလေအခုစုစုပေါင်းမိန်းကလေးယောက်ျားလေးအလုံးပေါင်းအယောက်60ကျော်လောက်အဖားခံရတယ်ဒါပေမဲ့အဲ့အခုလက်ရှိရှင်တွေဒီအခုချိန်ကြီးတော့တက္ကသိုလ်ကျောင်းသူ21ဦးနဲ့အပြင်ပြည်သားတွေနဲ့ထွက်သွားတာပါဝင်73ဦးလောက်ပြီအဲယောက်ျားလေးနေရောက်လောက်တယ်ဒါပေမဲ့ကျန်တာတယောက်မှမလောက်သေးဘူးပြီးတော့အသက်78နှစ်မရှိသေးတဲ့ဟာဒီတန်းလော့တယ်ဆိုပြီးမြခုအထက်ကကျောင်းသူလေးတွေလည်းပါတယ်လို့ကြားရတယ်အဲ့ဒါ3-4ယောက်လောက်ပါသေးတယ်သူတို့လည်းတောင်မှမလော့သေးဘူးအဲအခုစိုးရိမ်နေရတဲ့ခြေနေဟာဒီဟိုကမနေ့တော့ဖမ်းသွားတဲ့လူဒီအယောက်60ကျော်လောက်ကလေတက်တဲ့ကိုဖမ်းသွားတာဟုတ်ဖမ်းပြီးတော့အခုလက်ရှိချိန်ဒီတချို့တော့ဒီ yes can ကိုလည်းကျောင်းနေတယ်လို့ကြားတယ်ဒါပေမဲ့အဲ့ဂျာထဲမှာ yes can ကိုလည်းမရောက်သေးဘဲနဲ့ဟာလက်ရှိသေးတယ်အော်လေဒါနဲ့မင်းဂျေဆိုင်မှာရှိတဲ့တပ်မတော်စေရင်ဖက်ကိုလည်းအချုပ်ကတချို့ဝင်သွားတယ်ဆိုတော့ဒီထက်မှလက်လော်သွားတဲ့လူတွေရှိနေမလားမသိဘူးပေါ့နော်အဲကျွန်တော်ရတာလည်းဟိုဟာရဆိုရင်တော့မင်းကလေးဒီနေ့မနေ့လော်လာတဲ့မင်းကြီးတောင်မှဆိုရင်ဒီ11ကိုအနိကပ်ပေါ့ဒီရောဘာကြီးနဲ့အနိကပ်ကိုပြစ်တာနဲ့ချက်သုံးချက်ပြစ်တော့ဒီအရေးရောက်ပေါက်ဝင်အောင်ပေါက်သွားတယ်ဟိုဟာပြီးအောင်တော့လေ
ဘိမ်းမြို့မှာတနင်္လာနေ့ညကအေဇင်းစစ်မယ်ဆိုပြီးလုံုံကြီးတပ်ဖွဲ့ဝင်တွေကရက်ွက်တီးတဲ့ဝင်ပြီးတော့စစ်ဆီးတာတွေလုပ်ခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်နယ်လာရှိုးမှာလည်းမနေ့တုန်းကဆန္ဒပြဖို့လူစုနေတုန်းမှာရဲကားတွေရောက်လာပြီးတော့မြေကြီးယူပုံးပြဖြုတ်ခွဲခဲ့တဲ့အတွက်နေရာပြောင်းဆန္ဒပြခဲ့ကြရပြီးဖမ်းဆီးခံလိုက်ရသူမရှိဘူးလို့လာရှိုးဆန္ဒပြပွဲမှာပါဝင်သူဒေသခံတဦးကပြောပါတယ်။စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြနေကြတာတလကျော်လာချိန်မှာလူညွန့်ရေးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေကြောင့်တေဆုံးရတဲ့ဆန္ဒပြသူဥယျာဉ်က60ဝန်းကျင်အထိရှိနေပြီးဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေVOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင် CRPH ပြည်တော်စုလွတ်တော်ကိုစားပြုကော်မတီကကြေညာလိုက်တဲ့နိုင်ငံရေးရည်မှန်းချက်ဟာတိုင်းရင်းသားတွေလိုလားတဲ့ Federal ပြည်တော်စုစနစ်ပေါ်ပေါက်ရေးအခင်းကျင်းဖြစ်တဲ့အတွက် CRPH နဲ့အပြည့်အဝပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့American အခြေစိုက်ကချင်မဟာမိတ်အဖွဲ့ကပြောလိုက်ပါတယ်။ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gamsan and Son ကိုမတ်အင်ဂျင်နိုင်ငံ Skype ကတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကချင်မဟာမိတ်အဖွဲ့ကနေပြီးတော့ဒီအကြီးရင်းမှာရှိတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုအိတ်ဖွင့်ပေးစာပို့ရဲပေါ့နော်။နောက်ဆုံးဒီအိတ်ဖွင့်ပေးစာမှာ CRPH ရဲ့ရည်တည်ချက်ကိုကချင်မဟာမိတ်အဖွဲ့အနေနဲ့ထောက်ခံကြောင်းကျညာချက်ထဲမှာတွေ့ရပါတယ်အဲ့တော့ကချင်မဟာမိတ်အဖွဲ့အနေနဲ့ CRPH နဲ့ဟာဘလို့ပူးပေါင်းဆောင်ရွက်နိုင်မှုရှိလဲရှင
်ဟုတ်ကဲ့ကျွန်တော်ကလမ်းနီးပေါင်းစုံနဲ့ပါဝင်ဆောင်ရွက်လုပ်ရပါတယ်ခင်ဗျာကျွန်တော်ကချင်အမျိုးသားအနေဖြင့်တပေါင်းတဲ့ဒီ CRPH နဲ့လှုပ်ဆောင်လာဖို့အစီအစဉ်တွေရောကျွန်တော်အခုဆက်သွယ်မှုလမ်းကြောင်းတွေဖွင့်ထားတာပေါ့ဒါပေမဲ့အဓိကဒီကချင် alliance အနေဖြင့်ကတော့ကျွန်တော်တို့ပြည်ပမှာအားစုအနေဖြင့်ရည်တည်နေရဆိုတော့ CRPH ရဲ့ပြည်ပရေးရာနဲ့ပတ်သက်ပြီးမှ အကြံပြုမှုပါဝင်ပြီးမှကျွန်တော်ကူညီထောက်ပံ့လို့ရတဲ့အခြေအနေတွေမှာကျွန်တော်ပါဝင်ဖို့ဆက်သွယ်မှုရှိပါတယ်ခင်ဗျာ
CRPH ကဒီလွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်ကလည်း2008ဖွဲ့စည်းပုံအရရွေးကောက်ပွဲနဲ့သူတို့ကလွတ်တော်ကိုယ်စားလှယ်တွေဖြစ်လာတယ်တစ်ဖက်မှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းဖျက်သိမ်းရမယ်ဆိုတဲ့အနေအထားမျိုးရှိနေတဲ့ခါကျတော့သူတို့ရက်တည်ရတဲ့အခြေအနေအခက်အခဲကိုဘယ်လိုမြင်လဲရှင
်ဒီ2008ဖွဲ့စည်းပုံ2008 constitution နဲ့ပတ်သက်ပြီးမှ CRPH ရဲ့ legitimacy ပေါ့နော်ဒီ2020ရွေးကောက်ပွဲကနေဆင်းသက်လာတယ်ဆိုတာကျွန်တော်ရေဘူးရအဖြစ်လက်ခံနိုင်ပါတယ်ဒါပေမဲ့အခုလက်ရှိပဂတိအခြေအနေကဒီ2008ဖွဲ့စည်းအခြေခံဥပဒေကိုအာကိုလက်နဲ့ရေးမှခြေနဲ့ဖျက်လိုက်ပြီးဆိုတော့အခုကျွန်တော်တိုင်းရင်းသားတွေအဲဘာအကုန်လုံးလိုလားတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ဖက်ဒရယ်နဲ့ကိုက်ညီတဲ့အခင်းအကျင်းရလာတဲ့အချိန်လို့ကျွန်တော်ယူဆတယ်အဲကြောင့်အခုဒီ CRPH ကနေပြီးတော့အာဒီ constitution အတိတ်ရေးဆွဲလာတဲ့အချိန်မှာရောဖက်ဒရယ်တကယ်စစ်မှန်တဲ့ဖက်ဒရယ်ကျွန်တော်ပင်လုံကတိကဝတ်နဲ့ဟတ်ဆတ်ပြီးမှပင်လုံကဒီဒီစိတ်သက်ကိုအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပေါ့နော်အဲအဲ့နှစ်ခုကနေပြီးတော့ကျွန်တော်က CRPH ကရောဖွင့်ဟလာတယ်ဆိုတော့ဖြတ်သိမ်းရေးနဲ့ constitution federal constitution အတိတ်ရေးဆွဲရေးအတွက်ဖွင့်ဟလာဆိုတော့ကျွန်တော်ကကြိုဆိုရမှာဖြစ်ပါတယ်ခင်ဗျအ
ဲ့တော့ CRPH ကိုဟိုကချင်အဖွဲ့အစည်းတွေပေါ့နော်အထူးသဖြင့် KIO လို့တချင်လက်နက်ကိုင်အဖွဲ့အစည်းတွေနောက်အခြားတိုင်းသောလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ဟိုထောက်ခံမှုအပိုင်းကိုဘယ်လိုတွေ့ရလဲရှင
်ရေဘူးရအဖြစ်ကတော့ဒီ federal principle နဲ့ပတ်သက်ပြီးမှ federal မှုနဲ့အခု CRPH ရဲ့ရည်တည်ချက်ကတော့ထောက်ခံမှုကတော့ကျွန်တော်ကြားနေရပါခင်ဗျအများပိုင်းပေါ့နော်ကျွန်တော် KIO ပဲမဟုတ်ကချင်အမျိုးသားအတိုက်ဝန်အများပိုင်းကတော့လက်ခံကြပါတယ်ခင်ဗျ
အဲ့တော့ CRPH ကအခုယာယီအစိုးရလည်းဖွဲ့မယ်ယာယီအစိုးရအားကောင်းလာဖို့ကြတော့ဥမာကချင်မဟာမိတ်ဖွဲ့လို့ပြပမှရှိတဲ့အဖွဲ့တွေနောက်ပြီးတော့အထူးသဖြင့်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ကြတော့ဘလို့အားကောင်းသူတို့ဘလို့ပံ့ပိုးပေးနိုင်တဲ့အနေအထားရှိနေရှင့
်အာကျွန်တော်တို့ဒီနိုင်ငံတကာနဲ့ဆက်ဆံရေးရေးနဲ့ပတ်သက်မှရောပေါ့နော်အခုကျွန်တော်တို့ကနေပြီးတော့တီးတန့်ကနေအမေရိကန်ပြည်ထောင်စုအစိုးရနဲ့ရောအာပုံမှန်ဆက်ဆံရေးရှိတယ်ရှိတော့သူတို့ကလည်းလူလာတာတကယ်ညွန်ပေါင်းအစိုးရဆိုတဲ့ဟာမှာအကုန်လုံးပါဝင်ရေးမူကသူတို့အလေးထားကြပါတယ်ဒီပါဝင်ရေးမူကကျွန်တော်တို့ပါဝင်လာပြီဆိုရင် CRPH ရဲ့အတွက်ဖြစ်ဖြစ်ဒီ coalition government ပေါ့နော်အခုအစ်စ်ပေါ်ပေါက်လာတဲ့အစိုးရအတွက်ရောအင်အားစုတစ်ခုဖြစ်ပါလိမ့်မယ်နိုင်ငံတကာရဲ့လည်းလိုက်လဲကြိုဆိုတဲ့အင်အားစုအစိုးရအတွက်ဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ရတယ်နောက်တစ်ခုကတော့ဒါပေမဲ့ကျွန်တော်ကချင်မျိုးသားတွေအတွက်ကတော့အရေးကြီးတာကတော့တကယ်ဒီ Federal Guarantee ပေါ့နော်ဒီကျွန်တော်အတွက်အာမခံနိုင်တဲ့စစ်မှန်တဲ့ Federal ကိုအာမခံနိုင်တဲ့အဆင့်ကတော့ကျွန်တော် CRPH ကနေပြီးတော့ပြသရပါဖြစ်ပါတယ်ခင်ဗျာ
အခုဆိုရင်ဒီမြန်မာနိုင်ငံမှာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့ဆန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နင်းနေတဲ့နေရာမှာတနင်္လာနေ့ရဆိုရင်ပေါ့နော်မြစ်ကြီးနားမှာသူတို့ပြစ်ခတ်တဲ့အတွက်တိတ်ဆုံးမှုတွေရှိခဲ့ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လေ KIO KIA အဖွဲ့ကနေပြီးတော့ပေါ့နော်သူတို့အနေနဲ့ဒီလိုပြည်သူတွေကိုတက်ဖြတ်မယ်ဆိုလို့ရှိရင်တော့နီလန်တစ်ခုနဲ့ပါဝင်လာနိုင်တဲ့အခြေအနေရှိတယ်ဆိုပြီးတော့ဒီထုတ်ပြန်ကြေညာတာတွေလည်းရှိပါတယ်ဆိုတော့ဟို KIO ဘက်ကကောဘလို့သူတို့တုံ့ပြန်ဆောင်ရွက်နိုင်မယ့်အနေအထားရှိလဲရှင
် KIA အဖွဲ့စီကနေကျွန်တော်တာဝန်ခံပြောဆိုမှုကတော့လုံးလုံးမရဘူးเนาะဒါပေမဲ့ကျွန်တော်ကဒိုးလို့ဒိုးတော့ချားရတာကတော့စီရေလှူရှားမှုကတော့ရှိနေစီမြဲပါပဲအခုတည်ရတိုင်းမှာဒီချမ်းပီမြောက်ပိုင်းကချင်ပြည်နယ်အခြေတောင်ပိုင်းဘက်ပါကတော့စီရေတင်းမာမှုနဲ့လှူရှားမှုရှိနေတယ်။နောက်ကေယူကနေပြီးတော့လက်နက်ကင်လဲဆိုတော့တကယ်တုံ့ပြန်မှုဆိုတာလည်းကိုကစဉ်းစားလို့ရတာပေါ့အတိကဘယ်လိုမျိုးတုံ့ပြန်လာလဲဆိုတာကနီလန်ပေါင်းစုံရှိရတဲ့အထက်မှာလည်းနဲ့အဲဂိုင်နဲ့နီလာနေရောမပါဘူးတော့ပြောလို့ခဲ့မယ်လို့ထင်ပါတယ်ခင်ဗျအ
ဲ့ဒါဆိုလို့ရှိရင်တစ်ဖက်မှာကျတော့ဒီ KPB နယ်မှာဆိုလို့ရှိရင်ပေါ့နော်ဟိုမှာ DKPA တို့ကနေပြီးတော့သူတို့ KPB တို့ပြည်သူတွေဒီဆရာနာတိမ်မှုစန့်ကျင်ဆန္ဒပြတာလမ်းမော်တွေထွက်ပြီးဆန္ဒပြတာတွေကိုသူတို့ဟိုလိုက်ပြီးတော့ပေါ့နော်ကာကွယ်ဆောက်ရှောက်ပေးရပေါ့နော်သူတို့ဒီတက်တင်နဲ့အဲဆိုတာကိုတွေ့ရတယ်ပေါ့နော်ဆိုတော့ကချင်ပြည်နယ်မှာကောဥမာအခုကချင်တိုင်းသားတွေဒီဆရာနာတိမ်းတာကိုသူတို့စန့်ကျင်တာကိုဥမာ KIA လိုတက်တွေကနေပြီးတော့ကချင်ပြည်နယ်မှာလိုပေါ့နော်သူတို့ထွက်ပြီးတော့အဲ့လိုဝင်းရံပေးနိုင်တဲ့အနေအထားရောဘယ်လိုရှိ
မရှိပါဘူးခင်ဗျမရှိပါဘူးခင်ဗျ NCA မထိုးထားဘူး NCA တို့မဟုတ်ရင်တော့ငင်းချင်ရင်ကာလာမှာဆိုရင်အာ KIA တို့ဆိုရင်ကျွန်တော်ဒီမြစ်ချနာမနောကွဲမှာအထိအာလက်နက်ကင်မှာဝင်လို့ရတယ်ဒါပေမဲ့ဒီလိုမျိုးငင်းချင်စာချုပ်အာ NCA မထိုးထားဘူးဆိုတော့ဒီမျိုးဘက်ကိုလက်နက်ကင်မှာရောက်လာတဲ့ကိုအာဒီစစ်ပွဲဖြစ်လာမှာပဲအစိုးရရတာတော့တချို့ပြောကြတာပေါ့ကျွန်တော်ဒီ KIA ကနေပြီးတော့ဘာလို့မျိုးမဝင်လာလဲဆိုတာညို့ဝင်လာတဲ့အချိန်မှာဒီကျွန်တော်ရဲ့နိုင်ငံရေးအခင်းအကျင်းအခုရဲ့ဆန္ဒပြမှုအခင်းအကျင်းတွေအကုန်လုံးပြောင်းလဲပါလိမ့်မယ်အဲပြောင်းလဲမှုအကြီးကတော့အဲခေါင်းဆောင်တွေကလည်းဒီစိုးရိမ်မှုရှင်ရှိကြမှာပေါ့နော်အဲ့လိုမဖြစ်အောင်မလို့အလွန်အကျွံမဖြစ်အောင်ထိခိုက်နှစ်နာမှုတွေကိုအဲစဉ်းစားပြီးမှပဲပါဝင်တဲ့မပါဝင်တဲ့နေအကုန်လုံးအခုဆုံးဖြတ်ချက်တွေလုပ်နေကြတာပေါ့ဗျာ
မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးတော့မြမစပအောင်အောင်လာအဆန်းနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းထုတ်လွှင့်ပေးပါမယ်။မွေးရမြေမြင့်ကြီးနာအပါအဝင်နိုင်ငံတော်စစ်အာဏာသိမ်းဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွဲခံရမှုတွေကြောင့်တေဆုံးဒဏ်ရာရမှုအပေါ်မှာအထူးစိတ်မကောင်းဖြစ်ရကြောင်းနဲ့ပြည်သူတွေနဲ့တသားတည်းရှိနေကြောင်းအောင်လာအဆန်းနာ VOA ကိုပြောပါရယ်။မတ်သိငီထိုက်ကဆက်သွယ်မေးမြန်းထားပါရဲ့ရှင်
။ဟုတ်ကဲ့ရှင်။ MMA Championဘာမီစပိုက်တန်အောင်လာအန်ဆန် BOA ကိုတွဲဆုံမြင်မြန်ခွင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီမြန်မာနိုင်ငံမှာကတော့အခုကတော့ဒါဆင်ဟာနာတိန်းနာဒါတလကျော်လာပြီပေါ့နော်တလကျော်အတွင်းမှာပဲဒါအောင်လာရဲ့ဟိုမွေးရမြေဖြစ်တဲ့မြေချီနာအပါအဝင်နိုင်ငံတော်ဝန်မှာဒီဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မလို့တေဆုံရသူအရေးအတွက်ကလည်းဒါတော်တော်လေးညားလာတဲ့အရေးအတွက်ဖြစ်ပါလေရှင်ဆိုတော့ဒီအွန်လာလို့လို့ထင်ရှားကြော်ကြားသူတယောက်အနေနဲ့ဒီမြန်မာတိုင်းရင်းတွေဘွားတယောက်အနေနဲ့ဒီပေါ်မှာအွန်လာဘာများပြောချင်ပါလဲရှင
်အကျွန်တော်အရင်စိတ်မကောင်းတော့ဒီမြစ်ချင်းသားမှာဖြစ်တဲ့ကိစ္စတွေအတွက်ကျွန်တော်လည်းဆိုတော့အရင်ကျွန်တော်စိတ်က depression လို့မျိုးဖြစ်လာတယ်ဒီမဖြစ်တဲ့တိုင်းဖြစ်တဲ့တိုင်းဆိုရန်စိတ်လာတယ်အဲ့ဒါပြီးတော့ဟိုအိမ်ကမိသားစုအားလုံးဘောနော်ကျွန်တော်အားသိမှာအဲ့ဒါပြီးတော့ဟိုအားကိုတောင်းတတင်ထားပါအဲ့ဒါပြီးစီလုံးညီညွတ်ပြီးတော့အားလုံးစုလုံးပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ရှင်အခုဆိုလို့ရှိရင်ဒီဆင်အနာသိန်းစန့်ကျင်ဆန္ဒပြပွဲတွေမှာဆိုလို့ရှိရင်generation z လို့ခေါ်တဲ့လူငယ်မျိုးဆက်တစ်တွေအတော်များများထွက်လာတာလည်းတွေ့ရပါတယ်ရှင်ဒီလူငယ်တွေကိုရောအောင်လအန်ဆန်းအနေနဲ့ဘာများပြောချင်ပါလဲရှင
်ရေရေချင်းနေပါအဲ့ဒါပြီးတော့အနောကျွန်တော်ရဲ့ hero ဖြစ်ပါတယ်ကျွန်တော်အခုကဘာမှမတတ်နိုင်ဘူးတော့ဒါပေမဲ့ကျွန်တော်ရဲ့အမြင်မှာတော့သူတို့ကရှေ့သားရဲ့ hero ဖြစ်နေပါတယ်
ဒါရောကချင်ပြည်နယ်ကလူငယ်တွေကိုရောအွန်လိုင်းအနေနဲ့ဗာမြပြောချင်ပါလေရှင
်အားလုံးဟိုစီလုံးညီညွတ်ပါအားလုံးချစ်ခင်ကြပါအဲ့ဒါပြီးတော့ကျွန်တော်ရဲ့ emotion နဲ့ပဲမဟုတ်ပဲねဘယ်တော့ကျွန်တော်ရဲ့အုံနောက်နဲ့ကျွန်တော်ကြိုးစားပါလို့ကျွန်တော်ကြိုက်တင်ချင်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီမြန်မာနိုင်ငံမှာဆင်အာနာတင်ခံရတဲ့အပေါ်မှာရောအောင်လာအနေနဲ့ဗာမြပြောချင်ပါသလဲအခုဆန္ဒပြပွဲတွေကိုရောအောင်လာအနေနဲ့ဟိုသဘောတူပါသလားဒါဟာဆင်အာနာတင်မှုကိုဒါတိုက်ထုတ်ရမယ်လို့ဟိုအောင်လာယူဆပါသလားရှင်ဘယ်လိုသဘောထားပါလဲ
ကျွန်တော်အရှင်းရှင်းပြောမယ်ဆိုတော့ violence ဆိုမကြိုက်ဘူးကျွန်တော်ကိုယ်တိုင်ဆိုတော့ politician လည်းမဟုတ်ဘူး ဒါမဲ့ကျွန်တော်ရဲ့အမြင်မှာတော့ဒီအခုဖြစ်ခဲ့တဲ့အာဏာသိမ်းတဲ့ဟာမကောင်းလို့ကျွန်တော်ယုံကြည်ရဲ့အဲတော့ကျွန်တော်အစိမ့်မှာအရင်မကောင်းလို့အခုကျွန်တော်1 championship မှာကစားဖို့ဆိုပြီးတော့ကျွန်တော်လည်း sign လုပ်ထားတယ်အဲ့မှာအဲ့ဒီကစားပွဲတော့ကျွန်တော်ကောင်းမှုမို့စူးစမ်းမနိုင်ဘူးတော့ဘာလဲစိတ်ရမ်းလာပြီးတော့စိတ်ရမ်းဟိုစိတ်ချနေလို့အမြဲ depression မျိုးဖြစ်နေလို့ကျွန်တော်မျိုးအားဆိုင်လို့မရဘူ
းဟ ောက်ကဲနောက်တစ်ခုကအွန်လိုင်းအန်ဆန်ဒီနေ့ဒါဒီတနင်္လာနေ့ဟာဆိုလို့ရှိရင်ဒါနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်အွန်လိုင်းကျင်ထားတာတခုလည်းတွေ့ပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွဲပြီးတော့ရိုက်ထားတဲ့ဟိုဓာတ်ပုံနဲ့ပေါ့နော်ဒေါအောင်ဆန်းစုကြည်လွတ်မြောက်ပါစေဆိုပြီးတော့ဟိုဆုတောင်းပြီးတော့တင်ထားတာလည်းတွေ့ပါတယ်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့ရောအွန်လိုင်းပြောချင်တာများရှိပါသလား
ဒီမျိုးဒေါ်ဆန်းစုကြည်ကိုဟိုဒီထိန်းလို့ထားမကောင်းဘူးလို့ကျွန်တော်ယုံကြည်တယ်။အပြစ်မရှိဘဲနဲ့လူမျိုးဒီထိန်းလို့ထားမကောင်းဘူးလို့ကျွန်တော်ယုံကြည်တယ်။အဲ့ဒါပြီးတော့သူ့လည်းဟိုအပြန်လွတ်ပါစီလို့ကျွန်တော်ဆုတောင်းပါတယ်။ကျွန်တော်ရဲ့စိတ်မှာတော့ကျွန်တော်နိုင်ငံကို United ဖြစ်စေချင်တယ်။ကျွန်တော်ရဲ့ history ကိုရှင်းမယ်ဆိုတော့ဟိုဘယ်တော့မှကျွန်တော်ကကျွန်တော်မြန်မာပြည်က united နဲ့မဖြစ်ဘူးဆိုတော့ကျွန်တော်ရဲ့ဟိုကျွန်တော်ရဲ့စိတ်မှာရှိတဲ့ desire ကဒီနေ့ကျရင်မြန်မာပြည်လဲ united ပြည်လို့အားလုံးကျွန်တော်တို့တိုင်းရင်းသားအားလုံးနဲ့စီးလုံးညီညွတ်ပြီးတော့ကြိုးစားပြီးတော့အရန်အဆင့်မြင့်တဲ့နိုင်ငံတစ်ခုဖြစ်စေချင်တယ်ကျွန်တော်စိတ်မှာအဲ့လိုမ
ျိုးဟုတ်ကဲ့ပါရှင်အောင်လာအန်ဆန်အထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါမအရန်ကျေးဇူးတင်ပါတယ်ဒီနေ့ interview ပြောပေးကြအောင
်မတင်ကြီးထိုင်ဆက်သွယ်မေးမြန်းထားတာပါရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ32 40 48တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နောက်ထပ်ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ဆက်ပေးကြပါတယ်ဆန္ဒပြသူတွေကိုတက်နေရဲကဖြိုခွဲတဲ့အချိန်မှာအိမ်ထဲမှာခေါ်ထားပြီးတော့ကူညီကယ်ဆယ်ပေးခဲ့တာဟာတမိုင်းပေးတာဝန်ကိုထမ်းဆောင်တာဖြစ်တယ်လို့တနင်္လာနေ့ညတော့ကရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ဖြုတ်ခွဲမှုဖြစ်စဉ်အတွက်မှာကိုရိုင်းကူညီခဲ့တဲ့ဒေသခံတို့က VOA ကိုပြောပါတယ်။သူရဲ့လူညုံရေးအရာနာမည်ကိုထုတ်ဖော်မပြောနိုင်တဲ့အကြောင်းကိုတော့အသိပေးချင်ပါတယ်။ကိုကျကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဆက်သွယ်မေးမြန်းခြင်းပြုတာကျေးဇူးတင်ပါတယ်။ပထမဦးဆုံးမနေ့ကညနေပိုင်းအစောပိုင်းအချိန်လေးအရင်ဆုံးရှင်းပြပေးပါလား။
ဟုတ်။ဟိုကျွန်တော်တို့ကဒီစမ်းကြောင်းမှာဆိုရင်ကျွန်တော်တို့ကကျွန်းတော်ဘက် channel ဟိုဘက်ဒီပါကြရပဲချမ်းပေါ့နော်စမ်းချောင်းအဲ့လိုမျိုးဟိုခွဲထားတာရှိရပေါ့နော်ကျွန်တော်ကတော့ကျွန်းတော်ဘက်ချမ်းမှာနေရလူဆိုတော့ဒီအဲ့နေကကျွန်တော်တို့အမျိုးသမီးအဖွဲ့တည်နောက်ဒီတိုင်းဒါလူမျိုးပေါ့နော်အဲဒီလူမျိုးပေါင်းစုံတပိတ်အဲအဲ့အရာနေတို့ဒီထမိန်အလန်ထူပြီးရောပေါ့နော်ဆန္ဒပြကြဆိုတော့ဆန္ဒပြတော့အရင်လိုလိုပဲသူကဆန္ဒပြတဲ့ဟာကိုလာဖြိုခွဲရပေါ့နော်ပုံမှန်ဆိုရင်တော့ဖြိုခွဲပြီးွားရင်တို့လည်းဒီညနေဆောင်ရင်တို့လည်းပြန်ကြရတော့ဗောနော်ဒါပေမဲ့ဒီအဲ့ဒီမှာတော့ကျွန်တော်တို့တတိထားမိတာညနေဆောင်လဲသူတို့မပြန်လူရင်အားထတ်တိုးလာတယ်ဗောနော်ထတ်တိုးလာတဲ့ခါကျတော့အဲ့ဒီတော့ကဒီလမ်းနေတီးတီးမှာဗောနော်ဒီကျွန်းတော်လမ်းနောက်ဒီညောင်တုံးလမ်းအဲ့လိုမျိုးလမ်းနေဗောနော်လမ်းတွေတွေရှိအဲ့ဒီလမ်းတွေထဲမှာလဲစန္ဒပြတဲ့လူငယ်တွေအမျိုးသမီးတွေအဲ့လိုအများကြီးပဲအဲပိတ်မိသွားတဲ့အနေအထားဖြစ်သွားတယ်နောက်သူတို့ပုံမှန်ရတော့သူတို့ကစုပ်ပေးရမှာဗောနော်မစုပ်ဘူးသူတို့အဲ့ဒါကိုပိတ်ဖမ်းမယ်ဆိုတဲ့ပုံစံလိုမျိုးအဲဖြစ်လာတာပေါ့နော်ထူးထူးခြားခြားအနေနဲ့အဲ့တော့6နာရီကျော်လောက်ကတည်းကသူတို့ကအဲ့မှာအားတွေနောက်ထပ်စစ်ကားတွေထပ်ရောက်လာတယ်။နောက်လို့လမ်းထိပ်တိုင်းမှာပေါ့နော်စစ်ကားတွေအဲ့လိုမျိုးချထားတဲ့ဟာမျိုးလေးပြီးကျွန်တော်တို့စပြီးတွေ့လာရတယ်ပေါ့နော်
။ဆိုတော့သူတို့ကဟိုအစောပိုင်းဆန္ဒပြတဲ့လူတွေကိုခွဲလိုက်တယ်ခွဲလိုက်တဲ့အခါမှာဆန္ဒပြတဲ့လူတွေကကြီးကြရတယ်အဲ့ဒီလိုအခြေအနေဖြစ်သွားတာပေါ့
ဟုတ်တယ်ဟိုဟာသူတို့ခွဲပြီးတော့ပုံမှန်ဆိုကျွန်းတော်လန်းဒီဘာပြမိသားထိပ်ဘက်ကနေသူတို့ခွဲရလေနော်ခွဲပြီးတော့ဒီဘက်အတွင်းပိုင်းအထိဝင်လာတယ်ဝင်လာပြီးတော့သူတို့နေဘက်ဘာဟိုလန်းဒီလန်းပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့သူတို့ပြန်သွားပေါ့နော်ဒီတစ်ခါတော့သူတို့ကအဲ့မှာတစ်ခါတည်းလန်းထိပ်တွေမှာသူတို့ကအဲ့လိုစခန်းချလိုက်သလိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်သွားအဲ့လိုအနေထားဖြစ်သွားနောက်ဘိုလန်းဘက်မှာလည်းသူတို့အဲ့လိုမျိုးဟိုကွာစီလောက်ကနေပေါ့နော်ထပြီးတော့ပိတ်လိုက်တယ်နောက်ဒီဟိုလမ်းဒီဘက်မှာစီဆိုင်ရှိရစီဆိုင်ရှိမှာဆိုရင်သူတို့စစ်ကားနဲ့လမ်းကိုပိတ်လိုက်တာပေါ့နော်အဲ့ကလေးကလမ်းပိတ်လိုက်တယ်။နောက်ရွက်ကွက်ထဲကလူတွေကိုလည်းအပြင်ပေးမထွက်တော့ဘူး။အဲဒီအပြင်ကလာတဲ့လူတွေဆိုရင်လည်းဟိုပေးမဝင်တော့ဘူးပေါ့နော်အဲ့လိုအနေထားဖြစ်သွား
။သူတို့ဆန္ဒပြတဲ့လူတွေကအဲ့လိုအတင်းလိုက်ခွဲတဲ့အခါကျတော့ရွက်ကွက်ထဲဝင်ပြေးအိမ်တွေကလည်းဖွင့်ပြေးအဲ့ဒီပုံမှာပုံကြအဲ့လိုဖြစ်သွားတာပေါ့
။ဟုတ်တယ်ဟိုဟိုဆိုင်ရပေါ့နော်ကိုအဲ့ရက်ကွက်ထဲအိမ်တွေပေါ်မှာဟိုအိမ်တွေကလည်းအလုံးကြီးပါပါပဲအကုန်လုံးဟိုပြေးဝင်ကြပါတော့အိမ်တွေကလည်းအဲ့လိုအဲဒီလက်ခံပြီးရောပေါ့နော်သူတို့အဲဟိုလိုပြောမယ်ကူညီပေးတာပေါ့ဒါကပုံမှန်ဖြစ်နေကြဖြစ်ရဖြစ်စင်မြဲအဲ့တော့အဲ့လိုပဲပြီးတော့လက်ခံလိုက်ကြတာပေါ့
ဆိုတော့အဲ့ဒီအချိန်မှာကိုကိုတိုင်ကဘယ်လိုဂျုံလိုက်တာပါလဲကိုကိုတိုင်ကဘယ်လိုပါဝင်လိုက်တာပါလဲ ကျွန်တော်တို့မှာလည်းအခန်းထဲမှာလည်းလူပဲဒီတက်လာတဲ့လူတွေပေါ့နော်ဆေးရောက်ကြုံလောက်ကိုကျွန်တော်တို့လက်ခံထားတဲ့အနေထားပေါ့နော်ကိုယ်တိုင်ကဒီလိုမျိုးလားအန်ဒီရဲ့ကြနိုင်နေကိုယ်တိုင်ဘေးတွင်းနိုင်နေဆိုတဲ့အခြေအနေရှိတဲ့အောက်မှာပဲဘယ်လိုစိတ်အခံမျိုးနဲ့ဒီလိုကူညီဖို့အတွက်ဆုံးဖြတ်ဖြစ်ခဲ့တာပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီလူတွေဒီစနားပြလာတဲ့လူတွေ အဖမ်းခံရမှာပေါ့နော်အဖမ်းခံရမှာတော့အစိုးရင်ဆုံးပဲဘာလို့လဲဆိုတော့နံပါတ်1ဒါတရားဥပဒေမရှိတဲ့ကာလလို့ပြောလို့ရတယ်နောက်ဒီရှေ့မှာလဲပေါ့နော်ဖမ်းတဲ့အခါမှာလဲသူတို့ဥပဒေမဲ့ဒီရိုက်နဲ့နှိပ်စက်တာတွေလည်းကျွန်တော်တို့ခဏခဏကြားရတယ်နောက်အဒီမတရားတဲ့ဒီပုံမပေါ့နော်ကြီးသေးတဲ့ပုံမတွေနဲ့ခြားတယ်နောက်ပတ်စံတောင်းစားတယ်ပေါ့နော်အဲ့လိုမျိုးဟာတွေကြားတဲ့အခါကျတော့ဒီအဓိ
ပြလူငယ်တွေပေါ့နော်လူငယ်တွေပဲဖြစ်မယ်လို့ကျွန်တော်ယူဆပါတယ်သူတို့ရဲ့အနေထားကိုရောဘယ်လိုတွေ့ရလဲသူတို့အရန်ဆိုးရနေသလားတိတ်ကြောက်နေသလားဒါမှမဟုတ်သူတို့ကစိတ်တက်ခွန်အားကောင်းကောင်းနဲ့ပဲသူတို့ရေရေဝုန်းဝုန်းရှိနေပါသလားခင်ဗျ
ကျွန်တော်တွေ့ရတော့ဟိုပုံမှန်ပါပဲကြောက်တဲ့ပုံစံမျိုးတော့မရှိဘူးခင်ဗျအဲတခုပဲဟိုအားလုံးကတော့ဒီဒီတော်လန်ရေးမှာအဲအပြင်မှာကြာကြာနေနိုင်တော့နေပြီးတော့ပေါ့နော်ဟိုဒီစစ်အစိုးရဒီစစ်အာဏာရှင်ပေါ့နော်စစ်အာဏာရှင်စနစ်ကိုပျောက်ကွယ်အောင်လုပ်မယ်ဆိုတော့အဲစိတ်တွေကတော့အားလုံးရှိတာပဲပေါ့နော်အဲ့တော့အဓိကတော့ပါဝါလဲဝန်နေတဲ့လူတွေမဟုတ်ဘူးအဲဒါမဲ့ဒီအပြင်မှာနေပြီးတော့ပေါ့နော်အလုပ်လုပ်ချင်တဲ့လူတွေပေါ့နော်အဲ့တော့ဟိုနည်းနည်းစိတ်လှုပ်ရှားတော့ရှိတယ်ဒါပေမဲ့ကြောက်နေတဲ့ပုံတော့မရှိပါဘူးဆို
တော့အဲ့ဒီအချိန်မှာအပြင်မှာရောဘာတွေဖြစ်နေလဲဆိုတာသိရသလားရဲတွေတက်တွေကဘယ်လိုလှုပ်ရှားနေတယ်ဘာတွေလိုက်လှုပ်နေတယ်ဆိုတာမျိုးကိုရောဘယ်လိုသိခဲ့ရပါသလဲ
ဟုတ်ကျွန်တော်တို့ကနေကြည့်ရင်တော့လမ်းကိုလမ်းမြင်ရတယ်ပေါ့နော်ကျွန်တော်လမ်းမှာတို့တွေစက်တက်တွေနေရာယူရာတွေနောက်တို့ကဓမီတွေနဲ့လည်းဟိုထိုးတီထိုးလှုပ်နေလေနော်ညဘက်ရောက်လာတဲ့အခါကျတော့အဲနောက်အဲ့အပြီးတဲ့အခါဒီတို့အဲ့ဇင်းစစ်မယ်ဆိုပြီးတော့ loss speaker နဲ့ light on ရဲ့ဟာတွေရှိရပေါ့နော်အဲ့လိုမျိုးအချိန်မှာတော့နည်းနည်းတော့စိုးရိမ်မိတယ်ပေါ့နော်ကြဲပြေတကယ်များတက်စစ်လာခင်တော့အဲကျွန်တော်တို့ဟိုဘယ်လိုလုပ်မလဲပေါ့နော်အဲ့အရာတွေတော့စစဉ်းစားဖြစ်တယ
်ကိုကိုရန်ရဲ့စိတ်ခံစားမှုကရောဘယ်လိုရှိနေကြလဲကိုကိုရန်ကရောတိတ်စိုးရိမ်နေသလားတိတ်ပြီးတော့ဟိုတခုခုဖြစ်တော့မယ်ဆိုတာမျိုးအရန်ပူနေကြသလားဘယ်လိုမျိုးများရှိနေကြလဲခင်ဗျာ
အဲ့လိုမျိုးဟိုကြောက်တာမျိုးတော့မရှိဘူးဘာလို့လဲဆိုတော့ဒါဟိုကျွန်တော်စိတ်ထင်တို့လိုဝင်စစ်တဲ့ဘာညာဆိုရင်တော့အဲဒီတန်ရှင်ကတမျိုးပြောင်းသွားနိုင်တယ်ပေါ့နော်အခုကကြတော့တို့ထိတ်တိုက်မတွေ့သေးတဲ့အနေထားပဲလေဟိုတို့ကထိတ်တိုက်တွေ့တဲ့အနေထားမျိုးဖြစ်လာတဲ့ဆိုရင်တော့လေကျွန်တော်တို့ဒီအားလုံးဟိုဝိုင်းစင်းချရမှာပေါ့နော်စင်းချရဲဆိုတာကအာတို့တပြိုင်တည်းပေါ့နော်အားလုံးစင်းလိုက်ရင်တို့ဘာမလုပ်နိုင်မလဲပေါ့နော်အဲ့လိုမျိုးလေးတော့စဉ်းစားမိတယ်
ကူတူတဲ့ဒင်းနေထွက်နေတာရှိတာပေါ့နော်အညာဘက်မှာဝင်ဖမ်းသွားတာတွေရှိတယ်ဆိုတော့ကိုယ်တိုင်ကဘယ်လိုသိထားပါသလဲခင်ဗျဖမ်းခံရတာတွေရှိကြတော့သိကြပါတယ်ဘလောက်လောက်များရှိတယ်လို့ဖမ်းခံရတယ်လို့ဘလောက်လောက်များရှိတယ်လို့သိထားပါလဲ
ကျွန်တော်တို့ဖမ်းခံတယ်လို့ပြောတဲ့နေရာမှာကျွန်တော်တို့ဒီ unconfirm ပေါ့နော်ကျွန်တော်ကိုယ်တိုင် confirm မလုပ်နိုင်တဲ့ဟာចောင်းသားတချို့ပါသွားတယ်လို့တော့ကြားတယ်ဒီသူဖြင့်ကျွန်တော်ထိပ်ဘက်ကပေါ့နော်ဒီကျွန်တော်ထိပ်ဘက်ကအဲ့လိုမျိုးအမခုန်နေတဲ့လူတချို့အဲစင်းအကြောင်းပြပြီးခေါ်လာတာမျိုးတွေရှိတယ်။အဲအဲ့လိုမျိုးတော့ကြားရတယ်ပေါ့နော်။ဥပမာကျွန်တော်အတိအထဲအရဆိုရင်လည်းအဲ့လိုမျိုး confirm လုပ်လို့ရတဲ့တိုက်ထဲမှာဝင်ခေါ်လာတဲ့ဟာတွေပေါ့နော်၄-၅ယောက်ရှိတယ်အဲ့လိုမျိုးတော့ကျွန်တော်တို့ကြားရ
။ရေပြတ်တိကြတော့မတိနိုင်သေးဘူးပေါ့နော်။ဘာလို့လဲဆိုတော့တချို့ social media မှာတွေ့တာကျွန်တော်လူ90ကျော်လောက်ဆိုတော့အဲ့လိုမျိုးတော့တိတိကျကျကြီးအတိပြုလို့ရနိုင်တဲ့အနေထားတော့မရှိသေးဘူးပေါ့နော်။
ဟုတ်တယ်အရေးအတွက်တိကျတော့သူတို့ရဲတွေမိမှပဲတိမှာဒါပေမဲ့ဟိုတချို့ထွက်နေတဲ့ဟာတွေရကြည့်ရင်တော့အဲ20ကျော်လောက်20ကျော်ပေါ့နော်အဲ့လောက်တော့ confirm ဖြစ်တယ်လို့တော့ပြောတာပဲ
ဖမ်းသွားတဲ့လူတွေကိုအခုပမာထားတယ်ဆိုတာမျိုးအဲ့လိုမျိုးတိထားတာရှိပါပြီလားဘယ်နေရာမှာရောက်နေတယ်ဆိုတာမျိုးတိထားတာရှိပါပြီလား
ဒီတချို့ကတော့ဒီမြို့ထဲကရဲစခန်းပေါ့နော်အဲ့လိုဟိုစမ်းချောင်းမှာတော့မဟုတ်ဘူးဒါပေမဲ့ဒီမြို့ထဲကတချို့ရဲစခန်းနေထဲမှာထည့်ထားတယ်အဲ့လိုမျိုးတော့ကြားတယ်အဲဟိုအတိအကျတော့မဟုတ်ဘူးနော
်ကိုယ်တိုင်းအကူအညီပေးခဲ့တဲ့သူတွေရဲ့အခြေအနေကရောဘယ်လိုရှိပါပြီလဲအားလုံးအေးချမ်းချမ်းဖြစ်သွားပါပြီလားခင်ဗျာ
ဟောအားလုံးကတော့ကောင်းပါတယ်ကျွန်တော်တို့ခေါ်ထားတဲ့လူတွေအားလုံးကဟိုအကြဆုံးမရှိပါဘူးနော်အားလုံးအဲအဆင်ပြေကြတယ်ဟိုညဘက်မှာတော့နည်းနည်းပါးပါးအလတ်ဖြစ်နေရတော့ရှိရပါဘူးနော်ဒါပေမဲ့အားလုံးအဆင်ပြေကြပါတယ်
စမ်းကြောင်းမှာအဲ့လိုဖြစ်နေတဲ့အချိန်မှာတခြားမျိုးတွေပေါ့နော်ကျွန်တော်တည်တဲ့လောက်ဆိုပန်တငန်းကျွန်းတို့မြောက်ကလာတို့ကြီးမနိုင်တို့ di sanjang pegar tercahaya gak luri yo lain pegar yo sadi apa yang, erika luru ga di sanjang gua wenyan biro bingu tulah jahre surari jenaru ti tabar suro kurai ga yo terima pemilih jahre cema arari tiya wadala kena, pema pelu luru ga gua wenyan ide suram yupo.
Ho internet lo siro jenaru tu ya kena, eh lain bo ma wono telar elu ho jim lain pegar luri so yang bagi ya di bacaan di telar tu ya, di bahu lain bacaan di telar tu ya now. อะไรไม่เว้ยดีเต้ากะลาติงกันจ้วงอะไรไม่บ่เนาะดีด้าดีดีอ่ะลูกเว้ยดีลูกปมมาเดียลิซ์ลูกพีซันบีอ่ะบ่เนาะมาเดียร์ไม่ลูกพีซันบีอ่ะเนี่ยจีเรื่องเต้าลาเรื่องเราเป็นมาส่งเลยลูกเต้าลาลูกรูปคนไหนก็ทั้งขันวายหายเลยด้วยบ่เนาะอ้าวด้วยรอโอ้จังหวะมีอะไรบ้างส่วนมีมาบีมาบ่เลยคุณรู้ยังคงบ่ยังคงรู้เนี่ยมีมาฮัลล่าตอนนี้ยามาดีลูกพี่เนี่ยลูกน้องตอนนี้ยามาดีลูกก็ ดีงามเท่าไม่ใช่เนี่ยจ่าเรื่องนี้วิโดอภิญทวารเรื่องเวียนเนี่ยเด็กพักการลุยกูกูยี่ปีวุ้ยสุดเลยหามิวทวารสุดถ้าทุกจ้าพี่เอ๋ป้าเบ้กูจันรู้แต่เดิมมันมีเงินบุบบ่าวสุดแล้วไอ้ที่พ่อมาคู่กูเรียนเป็นลูกข้างซ้ายป้าเลยเขมียเอ้าก็ทุกจ้าเลยวะเนาะมาจันรู้มาดีปงยันดูวะเนาะปงมันเห็นแต่เดี๋ยวหาเสียดาวดูว่าได้แค่ไหนสุดเลยข้างซ้ายเช้ากับบุบบี้รอใครมาวะเลยวะเนาะถ้าก็ตั้งบ่มีเบี้ยไอ้ลูกมิวมุขยังคงส ဟိုအားလုံးတမီတညွတ်တဲ့ဒီစနစ်ကိုဝိုင်းပြီးတော့ဗောနော်တွန်းကြရဲဆိုတော့ခန်းစားချက်ကအဲဒီတော်တော်လေးဘယ်လိုပြောမလဲဟိုဝန်တာဝန်လဲဝန်လဲဝန်တာရဲ့ဗောနော်ခုနိုင်ငံအနာဂတ်အတွက်လဲဝန်တာရဲ့နောက်ဒီလူတွေရဲ့ဒီဟိုပါဗောနော်စုပေါင်းမေတ္တာဗောနော်ကိုအသက်ကိုတော့မှစွန့်ပြီးတော့အဲဟိုညဘက်မှာတချို့ဆိုရင်ဟိုဖြိုဖွဲခံရတာရှိရလीเนาะတရားဟိုတည့်ရက်နဲ့အဲ့လိုမျိုးလမ်းပေါ်ထွက်လာရဲဆိုတော့ဒါကဟိုကျွန်တော်တို့တက်ဟိုအရန်ခန်းစားရတာပေါ့เนาะဒီအထူးပြင်ဆန်းချောင်းမှနေရလူတွေ
အခုလိုမျိုးကိုယ်တိုင်အန်ဒရယ်ကြနိုင်တဲ့အခြေအနေအထိအလားပေါဝင်လှုပ်ဆောင်ပေးခဲ့တယ်အကူအညီပေးခဲ့တယ်ဆိုတော့ဒီအခြေအနေမျိုးနောက်တစ်ချိန်ကြုံလာအောင်မယ်ဆိုရင်ပေါ့အခုလိုမျိုးပဲအလားတူထလုံအောင်မယ်လို့အဲ့လိုစိတ်ထဲမှာရှိပါလားခင်ဗျာ
ကျွန်တော်တို့အတော့ဒါကဟိုတမိုင်းပေးတောင်းမယ်ဗျာဟိုအခုအဲ့လိုတမျိုးနယ်ဖြစ်တဲ့ဆိုရင်ရန်ကုန်တမျိုးနယ်လုံးဟာလို့ထားရမှာပဲပေါ့နော်ဟိုဘက်ဖြစ်ရင်တော့ဒီဘက်ကိုထားဘာလို့လဲဆိုတော့အခုအတော့ကျွန်တော်တို့ကဒီတိုင်းမင်းခေါ်တာကိုပဲစောင့်နေတာလေတကယ်တမ်းကျတော့ဒီအဲရဲရီစတားတွေဆိုတာပြည်သူနဲ့ရှင်လိုက်ရင်ဟိုကျွန်တော်တို့ဟိုဟိုဘယ်လိုပြောပြောပါလောက်တဲ့ပမာဏမဟုတ်ဘူးပေါ့နော်လူတွေကဟိုအခုကတီးခတ်နေဆိုတာကလည်းဒီကျွန်တော်တို့ဟိုအတိုင်းတာလည်းရှိတယ်နောက်တစ်ခုကကျတော့ကိုကြောင့်မလို့မလို့မလားအဲ့နိုင်ငံရေးလမ်းချော်မှုမဖြစ်ချင်လို့ပေါ့နော်အဲအဲ့လိုမျိုးနေကြတာပေါ့နော်အဲ့တော့အဲဒီကျွန်တော်မြင်တာကတော့ဟိုရန်ကုန်မှာတော့နောက်ပိုင်းမှာဆိုရင်တော့ပေါ့နော်အဲ့လိုမျိုးဟိုတမင်တက်တက်အနိုင်ကျင့်တဲ့ပုံစံလိုမျိုးပေါ့နော်တို့အာနာဟိုတို့ရဲ့ဒီပေါင်ကြော်ပြီးတော့လှုပ်လာတာမျိုးတော့သူကတိခတ်မှာတို့ရှင်တဲ့ဘောကဒီရန်ကုန်ပေါ့နော်ကျွန်တော်တို့ဘယ်လိုပြောမလဲအဲဒီပြည်သူတွေချင်းချင်းအဲဆက်တွေ့လို့ရတဲ့ဟာမျိုးပေါ့နော်အဲဖြစ်သွားတယ်လို့ကျွန်တော်အနေနဲ့မြင်တယ်မင်းညာပေါ့နော်ဥမာဒါတမျိုးနယ်ထဲမှာအဲဘယ်ကျွန်တော်တို့ဖြစ်နေတာမဟုတ်ဘူးပေါ့နော်တိုင်းနိုင်ငံလုံးကဒီကိစ္စနောက်မှာပါတယ်ဆိုတော့ပြနိုင်တယ်ဟိုကိုချင်းချင်းလည်းပြနိုင်တယ်လို့မျိုးကိုတော်လန်နေတဲ့လူတွေကိုလည်းပြနိုင်တယ်ပေါ့နော်ညီညွတ်ကြောင်ဆိုတော့ဒါလေးကတော့အမတရားဖြစ်ပြီးတော့ဟိုရှေ့လာရင်လည်းဒါမျိုးအလားတူဖြစ်ရင်လည်းကျွန်တော်ဒီတိုင်းပဲตั้วจําเลยหญ่อเล่นมา
โอเคหูดีกรณีฉินีก็ยออกูละสิดีกรณีสังจ้องเป้ฉินีก็ยอเบลูสิบาละครับ
ดีมะเน่ก็เราเจอโหจีตูริยอหัวริยอก็ดีมิมี่ไอ้มิมี่ปอนเนาะโหเปลี่ยนเนฟรีไรด์ดีเนเปลี่ยนเนอะไรโหမျိုးปอนเนาะสรเอาမျိုးเล่ก็เราปูပြီးတော့มาပါတယ်နောက်จูจ้าจูจ้าสนับပြတာတော့เราจ้าไล่ยาเลยปอนเนาะคุณน่ะပြောดูจีมาได้ดีဒီအရင်ကလိုမျိုးကျွန်တော်လမ်းပေါ်မှာပြနေတဲ့ဟာမျိုးကတော့ခုတတိတော့မရှိသေးဘူးပေါ့ဒါပေမဲ့ဒီကြိုကြားကြိုကြားစန်တာပြနေတဲ့အတန်တွေကတော့ကြားနေရတော့မှာ
စစ်တပ်ရဲ့ရဲအနေထားကိုရောဘယ်လိုသိရပါသလဲဟိုအင်အားများပြနေချထားတော့မဲလားဒါမှမဟုတ်ဘယ်လိုအနေထားမျိုးတွေ့ရပါလဲခင်ဗျာ
သူတို့ရှိနေတော့မဲခင်ဗျာဒီကျွန်တော်လမ်းနဲ့ဘူလမ်းပေါ်မှာပေါ့နော်သူတို့ကားရရထားတယ်နောက်သူတို့တပ်စုလေးချထားတယ်အဲ့ဒါအဲ့အနေထားတော့ရှိနေတော့မှာ
ညာကဒီလောက်တောင်အပြင်းထန်နေဖြစ်ခဲ့တယ်ဆိုတော့ကိုပဝင်ချင်းဒေတာကန်လူလူပေါ့လေရက်ွက်လူလူမျိုးနေလူလူရဲ့စိတ်ခံစားမှုအခြေအနေသူတို့အနေထားတွေရောဘယ်လိုများတွေ့ရပါသလဲဟိုအရန်ဆိုရင်လည်းဒီသမ်းမျိုးရှိပါသလားပုံမှန်အတိုင်းပဲလားဘယ်လိုတွေ့ရပါလဲခင်ဗျာ
ကျွန်တော်စိတ်ချင်တော့ဟိုဆိုရင်လေဆိုတာထက်ကိုတက်ဆိုရင်တာထက်ပေါ့နော်ဒီကလေးဒီဆန္ဒပြတဲ့ဒီလူငယ်ကောင်းဆောင်လေး ကောင်းဆောင်နေဖန်ခံရမှာဟိုကြောက်တာဟိုကြောက်တာစိုးရင်ပြီးတာပေါ့နော်အဲ့တော့ဒီကောင်းနေလား6တောင်ကြောက်ပြီးစိုးရင်ပြီးတော့အဲဟိုဖြစ်နေတာမျိုးတော့မဟုတ်ဘူးဗျကျွန်တော်ကတော့အဲ့လိုမျိုးပဲမြင်တယ်ပုံမှန်အတိုင်းပဲသွားလာကြတယ်ဟိုမနေ့ပိုင်းမှာဆိုရင်လည်းပေါ့နော်အဲဒီဟိုဟိုအသွာလာတွေနေသွားတယ်ပြင်မဲ့လေရက်ွက်ကတော့ပုံစံကြည့်ရတော့ဟိုဟိုကြောက်ရွံ့တဲ့ပုံစံတော့မရှိဘူးခင်ဗျလှုပ်ရှားရှိတာကိုဆက်လုပ်နေတဲ့သဘောပါပဲ
โอเคဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုကိုကိုတိုင်းလည်းပဲဒါနေတူပါတွေ့နေတယ်ကိုကိုတိုင်းလည်းပဲပါဝင်နေတာရှိတယ်ဆိုတော့ဒီအခြေအနေကဘယ်လိုမျိုးအဆုံးသတ်မဲလို့များမျှော်လင့်ထားတာရှိပါလားခင်ဗျ
အဆုံးသတ်ကတော့ကျွန်တော်တို့ကတော့ဒါကတော့နိုင်ငံရေးဥဆောင်နေတဲ့လူတွေပုံမှန်လဲကျွန်တော်တို့မူတည်မလို့ပေါ့နော်ဒီစစ်တပ်အဲလက်ရှိစစ်တပ်ထဲမှာရှိတဲ့လူတွေပေါ့နော်သူတို့အဲတီးတဲ့နေပေါ့နော်ဒါကမင်းအောင်လိုင်းကဒါဒီသူ့ရဲ့အဲလုတ်ပိုင်ခွင့်တက်ကိုကြော်ပြီးတော့သူ့ရဲ့ဟိုဟိုဘယ်လိုတကူရေပေါ့နော်လောဘတကူရေအတနဲ့ဒီသူတို့တက်ကိုချနှင်းလိုက်တယ်ဆိုတာတဖြည်းဖြည်းအဲထင်ရှားလာနေပြီပဲပေါ့နော်ပြောမယ်ဆိုရင်ဒီသူတို့တည်ခဲတဲ့ဟာပေါ့နော်သူတို့မျော်မှန်းခဲ့တဲ့လူမျိုးဟုတ်လို့ပြောမလဲအဲတဖြည်းဖြည်းနဲ့ဒီမိုကရေစီသွားမယ်ဆိုရယ်လမ်းကြောင်းကလည်းဒီမြောက်လိုင်းလက်ထဲမှာပြက်ပြီအဲဆိုလိုတာကနောက်တစ်ခါကျတော့မိတ်ဆွေတွေနဲ့လည်းမျက်နှာပြက်ရပြီပေါ့နော်ဆိုတော့အဲဒီအပိုင်းမှာကတော့ဒီပိုင်းပေါ့နော်ဒါကတော့အကယ်၍စက်တပ်ဘက်မှာခုနပြောသလိုမျိုးဒီလိုစဉ်းစား rational ဖြစ်တဲ့လူတွေရှိရင်တော့ဒီအခင်းကျင်းကိုပြန်ဆယ်ဖို့စူးစမ်းမှာပဲပေါ့နော်မြောက်လိုင်းကိုအဲသူတို့ဖြုတ်ပြီးရောပေါ့နော်ဒီအရက်ဘက်ကဒီလှုပ်ရှားတဲ့လူတွေဒီကလူတွေနဲ့သူတို့ဟိုပြန်ပြီးတော့ညှိဖို့လောက်ကြမှာပဲဘာလို့လဲဆိုတော့ဒီတိုင်းဆက်သွားရင်နောက်တလန်ကတော့ကျွန်တော်အမြင်ပေါ့နော်နောက်တလန်ကတော့ဒီ CRPH နဲ့ဒီနိုင်ငံရေးစုဖွဲ့တွေရဲ့ဒီအဲ Unity Government လို့မျိုးပုံစံပေါ့နော်အဲမျိုးသားညီညွတ်ရေးအစိုးရထွက်လာရင်တော့အဲသူတို့ဘက်ကပို့ပြီးတော့ဟိုဘယ်လိုပြောမလဲပြတ်သုံးဖို့ပေါ့နော်အဲရွေးချယ်စရာတွေနေဝါလိမ့်မယ်now ဟိုပြည်တွင်းစစ်ဘက်ကိုလည်းဥတီသွားနိုင်နေပေါ့နော်ကြီးကျယ်တဲ့ပြည်တွင်းစစ်ပေါ့နော်ကြီးကျယ်အဲ့လိုမျိုးဘက်ကိုလည်းအဲဥတီသွားနိုင်နေပေါ့နော်အဲ့တော့အမ်ဖြစ်နိုင်ချေကတော့ဟိုပေါ့နော်ကျွန်တော်တို့မြင်တာကတော့နှစ်ခုသုံးခုလောက်တော့ရှိနေတယ်အဲ့တော့ဟိုတစ်ခုဟိုဘယ်လိုပြောမလဲထိမ့်သိမ့်လို့ရနိုင်တဲ့အနေအထားကတော့ဟိုဒါတို့ဒီနိုင်ငံတော်ပုံကမှုမြောက်တဲ့ကျူးလွန်တဲ့လူတွေပေါ့နော်အမမေအွန်လိုင်းတို့လိုမျိုးတွေကိုတို့ဘယ်လိုမျိုးသဘောထားမလဲတပ်ပတ်ကလည်းဒီရှင်းလင်းတဲ့သဘောထားနဲ့ပေါ့နော်တို့နိုင်ငံကြီးကဒီချိန်ဆုတ်ခွာဖို့အကောင်းဆုံးချိန်ပဲပေါ့နော်ဆုတ်ခွာမယ်အဲအဲ့လိုမျိုးပုံစံနဲ့လုပ်တော့အကောင်းဆုံးဖြစ်မှာပေါ့ဒါမျိုးမဟုတ်တော့အဲဒီကျွန်တော်တို့ဟိုထိတ်တိုက်ရင်ဆိုင်တဲ့လမ်းကြောင်းဘက်ကိုတော့ဟိုတရွေ့ရွေ့သွားနေတယ်လို့မြင်တယ်
American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website စာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဆိုရာရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့မနေ့ပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းစောင့်မားတွေကိုကောက်နှုတ်ထားတာကိုကိုအောင်မြတ်သူကတင်ဆက်ပေးထားပါတယ်ရှင်။
ကျောက်တရားဟာမြန်မာစစ်တပ်ကိုစီးနှောင်ထားတဲ့ကော်ဆိုတဲ့ခေါင်းစဉ်နဲ့ဒီ AWD သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဆောင်းမရှင်ဘာတီလနာရဲ့ဆောင်းမကိုတင်ပြပေးခြင်းပါတယ်။ဖေဖော်ဝါရီ1ရက်အာနာသိမ်းယူမှုပေါ်စန့်ကျင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေတာတလားကျော်လာခဲ့ပြီဖြစ်ပေမဲ့လည်းရက်တမဲ့အရေးယောင်နေမပြသေးပဲကဘာကြီးကိုလုံးဝစက်တီတည်သွားစေတာကတော့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်ဖြိုခွင်းမှုတွေပါပဲလို့ဆောင်းမကိုအစကြေထားတာပါပဲ။လူ90ကျော်တည်ဆုံးခဲ့ရပြီးအများအပြားဒဏ်ရာရခဲ့တယ်လို့လူ1000ကျော်ကိုလည်းဖမ်းဆီးထားပါတယ်။ထင်ရှားတဲ့စီးပွားရေးသမားတွေနဲ့ဗန်လုပ်ငန်းရှင်တွေကိုလည်း NLD ကိုငွေကြေးထောက်ပံ့တယ်ဆိုတဲ့တန်တရားနဲ့ဆာယဖာကခဏတာဖန်စီစစ်စင်ရရှိလို့ဆိုပါရတယ်။ဒီဆုံးသူတွေကသုံးမှုသဘုံနဲ့အထက်ဟာစက်ကြောတက်တွေဖြစ်ပြီးဥကောင်းကိုအပြစ်ခံရတာမို့လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာစနိုက်ပါအသုံးပြုတာကိုပြညွှန်းနေတယ်လို့ထောက်ပြထားပါရတယ်။ဆန္ဒပြသူတွေပေါ်ရဲရဲစက်စက်ဖြိုခွင်းတဲ့မှတ်တမ်းတော်တော်များရှိနေပြီးစည်ရင်းမှုတွေနဲ့အခြားရဲစက်မှုတွေများစွာလည်းရှိနိုင်တယ်လို့ဆိုပါရတယ်။ဒီလိုအကြမ်းဖက်ဖြိုခွင်းမှုတွေကိုလက်မယွန့်ကျူးလွန်တဲ့စစ်သားနဲ့ရဲတွေကိုမြန်မာစစ်ကောင်စော်တွေကဘလို့ရရှိတယ်လဲဆိုပြီးတော်တော်များကမေးခွန်းထုတ်နေကြတယ်လို့လည်းဆောင်းမမှဖော်ပြထားပါတယ်။တိုင်းပြည်ကိုခေတ်ဆက်ဆက်အုပ်ချုပ်ခဲ့ကြတဲ့စစ်အုပ်စုတွေကတော့တမတော်မရှိရင်တိုင်းပြည်ပြိုကွဲမယ်လို့ယုံမှက်ပြောဆိုနေကြကြပြီးမတူကွဲပြားတဲ့တိုင်းရင်းသားအုပ်စုတွေအတူတကွတည်ရှိဖို့စစ်တပ်ဟာကော်ကဲသို့ရှိနေတယ်လို့လည်းအနောက်ပညာတတ်တို့ပြောဆိုထားတာကိုလည်းဆောင်းမမှဖော်ပြထားပါတယ်။လူတွေအကြပြန့်နှံ့နေတဲ့အဲ့ဒီလိုပုံမြင်တွေကိုအာဏာသိမ်းမှုနဲ့နောက်ဆက်တွဲအဖြစ်အပျက်တွေကရက်တန့်အဆုံးသတ်သိမ်းပြီလို့လည်းဆောင်းမမှထောက်ပြထားပါတယ်။မြန်မာစစ်တပ်ဟာ1962အာဏာသိမ်းပြီးကတည်းကအခွင့်အထူးကအနေနဲ့တိုင်းပြည်ထဲမှာတည်ထန့်တိုင်းပြည်တစ်ခုထူထောင်နေထိုင်လာခဲ့တာဖြစ်တာမို့အာဏာစွန့်ဖို့မရှိဘဲအာဏာအတွက်ဘာမှဆိုလုပ်ဖို့ပြင်ဆင်ထားတယ်လို့ဆောင်းမမှရေးသားတာပါပဲ။စစ်တပ်ဟာသူတို့ရဲ့မြည်သည့်အာဏာကိုမဆိုစွန့်လွတ်ဖို့ညှင်းဆုပ်ထားတာမျိုးဒါမှမဟုတ်2016-2021ကာလ NLD အာဏာရစဉ်ကဲ့သို့လက်ခံနိုင်လောက်တဲ့အနေအထားအထိအာဏာရှော့ရှော့မှုကိုတော့မှညှင်းပယ်လိုက်တာမျိုးတွေရှိတယ်လို့ဆိုပါတယ်။လုံးလုံးကြီးတပ်ဖွဲ့ဝင်တွေကြားစီးနှောင်ထားတဲ့တမတော်မရှိရင်တိုင်းပြည်ပြိုကွဲမယ်ဆိုတဲ့ကော်ဟာအခုအခါအရာအထက်ပိုအရေးကြီးနေတယ်လို့လည်းထောက်ပြတာပါပဲ။နှိုင်းရအဖြစ်အားပြောတဲ့ခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာသူ့အနေနဲ့အာဏာကိုဆက်ထိန်းထားတာမျိုးထောင်ထဲရောက်သွားတာမျိုးပြည်ပြေးဖြစ်တာမျိုးသို့မဟုတ်အဆိုးဆုံးဖြစ်သွားတာမျိုးလည်းတည်ထားကောင်းတည်ထားတယ်လို့ဆောင်းမမှဖော်ပြထားပါပဲ။တကြတာကတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာဖေဖော်ဝါရီလ1ရက်အာဏာသိမ်းမယ်လို့စိုးစိုးဝါးဝါးဆုံးဖြတ်လိုက်ပြီးနောက်ပိုင်းမြန်မာအရင်လိုမဟုတ်တော့ဘူးလို့ဆိုပါတယ်။သူနဲ့သူရဲ့တစ္ဆာကံတွေကြောင့်မကြုံစဘူးတတိုင်းပြည်လုံးအာဏာရှင်ဆန့်ကျင်ရေးအုံကြွမှုတွေပေါ်ပေါက်နေပြီး1988လူထုအုံကြွမှုထက်တောင်ပိုတယ်လို့ဆိုပါရယ်အဖြစ်ပြက်တစ်ခုတလေမှမကြံအောင်အင်တာနက်သုံးပြီးပြင်ပကဘာကိုသတင်းပေးပို့ဖြန့်ဝေနိုင်ခဲ့တာဟာကွန်ပျူတာနဲ့ရင်းနှီးကျွမ်းဝင်တဲ့လူငယ်မျိုးဆက်တွေရဲ့ကျေးဇူးကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပြီးစစ်တပ်ဟာမျိုးဆက်မှားပြီးပြဿနာလာရှာတယ်လို့ဆန္ဒပြလူငယ်တွေအကြားပြောဆိုတာကိုလည်းဆောင်းမမှဖော်ပြထားပါရယ်ဘာမဆိုအကုန်ရနိုင်တယ်လို့ထင်တဲ့အတိတ်မှနေထိုင်တဲ့ဗိုလ်ချုပ်တွေလိုမဟုတ်ပဲဒီပါရမီရှင်လူငယ်တွေဟာပြစ်ဆုပ်ပန်တဲ့အနာဂတ်ကိုကိုးစားပြုတယ်လို့ဆိုပြီးဆောင်းမကိုအဆုံးသတ်ထားပါဗျ။အပြည့်စုံကတော့ www.arod.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုအောင်မြတ်သူရဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းဆောင်းမအောက်နှုတ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
မြန်မာနိုင်ငံမှာဒီမိုကရေစီနှီးကြတင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကဖယ်ရှားလိုက်တဲ့အပေါ်ဆက်လက်ကန့်ကွက်ဆန္ဒပြနေကြတဲ့မြန်မာလူထုကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Ned Price ကပြောကြားလိုက်ပါတယ
် We stand with the people of Burma and support their right to assemble peacefully including their right to protest peacefully in support of the democratically
မြန်မာပြည်သူတွေနဲ့အတူကျွန်တော်တို့ရပ်တည်ပါတယ်ဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုထောက်ခံတဲ့အနေနဲ့ငြင်းချမ်းစွာဆန္ဒပြတာအပါအဝင်ငြင်းချမ်းစွာစုဝေးခွင့်အွန်လိုင်းရောတခြားနည်းနဲ့ပါသတင်းအချက်အလက်တွေရရှိခွင့်အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေရရှိရေးကိုလည်းကျွန်တော်တို့အားပေးထောက်ခံပါတယ်။ဖေဖော်ဝါရီ1ရက်နေ့ဆက်အာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုကပြင်းထန်စွာရှုတ်ချထားပြီးဒီမိုကရေစီနှီးကြရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်လွှဲပေးဖို့ဖန်စီထားသူအလုံးကိုပြန်လွှတ်ဖို့နဲ့သတင်းသမားတွေတက်ကြွလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းရလူတွေအပေါ်တိုက်ခိုက်နေတာတွေကိုလည်းရပ်တန့်ဖို့ဆက်လက်တောင်းဆိုလိုက်ပါတယ်။အစွမ်းကုန်ထိန်းသိမ်းသိမ်းဆောင်ရွက်ဖို့အမေရိကန်ကတောင်းဆိုထားပြီးပြည်သူလူထုအပေါ်အကြမ်းဖက်တဲ့လုပ်ရက်တွေဟာလက်ခံနိုင်စရာမရှိသလိုသီးခံမှာမဟုတ်ကြောင်းလည်းစစ်ကောင်ဆောင်တွေကိုရှင်းရှင်းလင်းလင်းအသိပေးထားပါတယ်။မြန်မာစစ်အာဏာပိုင်တွေရဲ့လုပ်ရက်တွေပြောင်းလဲအောင်ဖိအားပေးဖို့လည်းမိတ်ဖက်တွေမဟာမိတ်တွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။အာဏာသိမ်းမှုနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်မှာလက်ရှိတာဝန်ယူထားသူတွေနဲ့အရာရှိဟောင်းစုစုပေါင်း10ဦးအပြင်စစ်တပ်ကပိုင်ဆိုင်တာဒါမှမဟုတ်ထိန်းချုပ်ထားတဲ့တရားစာတထုတ်လို့ရေးကုမ္ပဏီ3ခုကိုလည်း ဖေဖော်ဝါရီလ17ရက်နေ့ရပဲအမေရိကန်ကပိတ်ဆို့တန်းခတ်အရေးယူထားပါတယ်။ဒါအပြင်မြန်မာအစိုးရကိုအမေရိကန်ကပိတ်အပ်နေတဲ့အထောက်အပံ့အနေနဲ့ပတ်သက်လို့လည်းပြန်လည်သုံးသပ်နေပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့မြန်မာပြည်သူတွေစာနာမှုအကူအညီတွေကျန်းမာရေးဆောင်ရှောက်မှုအရက်ဖက်လူမှုအတိုင်းအဝိုင်းနဲ့ပြည်သူလူထုအကျိုးခံစားရမယ့်တခြားအစီအစဉ်တွေကိုတော့အခိုင်အမာဆက်လက်အားပေးထောက်ပံ့မှာဖြစ်ပါတယ်။အာဏာသိမ်းမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကမြန်မာအစိုးရအတွက်ပေးအပ်နေတဲ့ခန့်မှန်းခြေဒေါ်လာ 42.4 သန်းလောက်ကိုလည်းတခြားကိုချက်ချင်းလွှတ်ပြောင်းထားပါတယ်။ဒီရမုံငွေတွေကိုတော့ဒီမိုကရေစီစနစ်ကိုကာကွယ်ဖို့လွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းလာစေဖို့အကျန်းဖက်မှုတန်းခံခဲ့ရတဲ့ဒေတာတွေမှာငိမ့်ချမ်းရေးနဲ့တင့်မြတ်ရေးလုပ်ငန်းတွေအတွက်အရက်ဖက်အဖွဲ့အစည်းတွေရဲ့စွမ်းရည်မြင့်တင်ရမှာအားပေးဖို့အသုံးပြုမှာဖြစ်ပါတယ်။ရိုဟင်ဂျာတွေနဲ့တခြားထိလွယ်ရှလွယ်လူမှုအတိုင်းအဝိုင်းအတွက်အသက်တမျှအရေးကြီးတဲ့စာနာမှုအကူအညီတွေကိုလည်းအမေရိကန်ကဆက်လက်ပံ့ပိုးပေးမှာဖြစ်ပါတယ်။ဒီမိုကရေစီလွတ်လပ်ခွင့်နဲ့တရားဝါပြောရေးအတွက်မြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုအမေရိကန်ပြည်ထောင်စုကမယိမ်းမယိုင်ဆက်လက်အားပေးမှာဖြစ်ပါတယ်။စိတ်တူကိုယ်တူမဟာမိတ်တွေမိတ်ဖက်တွေနဲ့လက်တွဲရင်းမြန်မာပြည်သူတွေအတွက်ရပ်တည်သွားဖို့ဟာအမေရိကန်အတွက်ဦးစားပေးတောင်းဝန်တရားဖြစ်တဲ့ဆိုတာကိုဒီမိုကရေစီပြန်လည်တည်ဆောက်နိုင်ဖို့မျှော်မှန်းချက်နဲ့လမ်းတွေပေါ်ထွက်ဆက်လက်တောင်းဆိုနေကြတဲ့မြန်မာပြည်သူတွေအနေနဲ့တန်တရားဖြစ်เสียမလိုပါဘူးလို့လည်းအမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
VOA မြန်မာပိုင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ Internet စာမျက်နှာ burmese.voanews.com တို့မှာလည်းကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာနှာစင်နိုင်ပါတယ်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါရှင်။
မြန်မာနိုင်ငံမှာတနှစ်တာအရေးပေါ်အခြေအနေနဲ့စစ်အာဏာသိမ်းပြီးနောက်38ရက်မြောက်နေ့မတ်လ9ရက်နေ့အင်္ဂါနေ့မှာလဲနိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြပွဲတွေအရှင်ကောင်းနေစေဖြစ်သလိုအလို့မစင်းမဲ့အာဏာဖီဆန်ကြတဲ့အစိုးရဝန်ထမ်းတွေလည်းအများအပြားရှိပါတယ်နိုင်ငံတော်ကလမ်းပေါ်ထွက်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကမျက်ရည်ယိုဘုံတွေရာဘာကြီးစံတွေအပြင်ကြီးအစ်စ်အုံပြူပစ်ခတ်ဖြိုခွင်းနေတဲ့တစ်ဖက်မှာဆန္ဒပြသူတွေဘက်ကလည်းကိုယ်တိုင်ဖန်တီးထားတဲ့ဒိုင်းတွေဒန်းငွေကမျက်နှာဖုံးတွေလိုအကာအကွယ်တွေနဲ့ငြိမ်ငြိမ်ချမ်းချမ်းဆက်လက်ဆန္ဒပြနေကြပါတယ်နာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကသတင်းထုတ်ခွင့်ပိတ်ပင်ကြောင်းကြေညာခံရပေမဲ့ DPP Democratic မြန်မာအသံမစ္စည်းမမြန်မာနောက်နဲ့ခေတ်သစ်မီဒီယာတွေဟာမူလအတိုင်းသတင်းလုပ်ငန်းတွေဆက်လက်ဆောင်ရွက်ကြပါတယ်။နေပြည်တော်နိုင်ငံခြားရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကိုအရက်ဝယ်လူ6ဦးကရုံးချုပ်ထိလာဖမ်းသွားတဲ့အကြောင်းမျက်မြင်တွေ့သူက VOA ကိုပြောပါတယ်။တရုတ်ဓာတ်ငွေပိုက်လိုင်းကိစ္စဆွေးနွေးမှုပေါက်ကြားမှုတန်တရားနဲ့ဖန်ဆီးတာဖြစ်နိုင်တဲ့အကြောင်းလဲခန့်မှန်းပြောဆိုပါရရှင်။မြန်မာစစ်တပ်ကကိုယ့်ရဲ့ပြည်သူတွေအပေါ်မှာတည်ကြည်ဒဏ်ရာရစေတဲ့အထိဆက်လက်အင်အားသုံးနေတာဟာဆက်ဆုပ်ယွန်းရှားစရာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။မြန်မာဆင်အနာတိမ့်မှုအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးအမှုချုပ်ရဲ့မြန်မာဆန်ရအထုကိုယ်စားလှယ်ခရစ်စတင်ရှရနာဘာဂနာကတန်တမာရင်းနဲ့ဆက်လက်ကြိုးပမ်းနေပါတယ
်။မတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါရှင်။ဒီကနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32-40-48ဒုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းည9နာရီကနေ10နာရီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25-30နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေးယာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအပင်းနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပီယာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမမြသစင်အောင်ပ
ါ
This program has come to you.